Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ညာရှင် VOA American တန်ကနေ2025ခုနှစ်ဖေဖော်ဝါရီလ17ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့30တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အင်္ဂါညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့တွင်ကိုမက်ဆုမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့တွင်ကတော့ဒဇာကန်နေပြန်မလို့ရင်ဂါဇာမှာအပြစ်ခတ်ရဲ့ဆေးရုံဖျက်ပြစ်ဖို့သမ္မတထရမ့်ကပြောပါတယ်။တမ္မနီနဲ့အလူမီနီယံတင်သွင်းမှုကိုထိန်းချုပ်မဲ့အစီအစဉ်ကိုလည်းသမ္မတထရမ့်ကကြေညာလိုက်ပါတယ်။ဘူမူကြီးစောချစ်သူနဲ့ BGF ခေါင်းဆောင်တွေကိုဖဲဝရန်ထုတ်ဖို့အတွက်ထိုင်းဘက်ကတောင်းဆိုလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့တွင်ကိုပြောပြပေးပါမယ်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်တဲ့တွင်နဲ့အတူအင်္ဂါညမှာနားဆင်ရမှာတွေကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအလူမီနီယံနဲ့တမ္မနီတင်သွင်းမှုအပေါ်မှာအခွန်25ရာခိုင်နှုန်းတိုးကောက်ဖို့ထုတ်ပြန်လိုက်တဲ့အမိန့်ကဘယ်နိုင်ငံတွေကိုထိခိုက်နိုင်မှာမလဲ။သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ MMDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီတို့ကြားနောက်တစ်ချိန်တွေ့ဆုံဆွေးနွေးဖို့အလားအလာရှိနေပါတယ်။တရုတ်နယ်စပ်ယူနန်ကစစ်ရုံတချို့မှာတော့မြန်မာအလုသမားတွေအခွင့်အရေးချိုးဖောက်ခံနေရတဲ့အတွက်အခြေအနေကကုကယ်ရမယ့်ဖြစ်နေပါတယ်လို့ပြောပြပါတယ်။
ဒီခေတ်မြေကလို့ဆိုဒီမှာအလုပ်သမားတွေပြည်ရတာမခံနိုင်တော့တဲ့ဘောခုံချပြီးဆုံးလာတယ်ကိစ္စရှိတယ်တို့ဆက်သွက်လာပေမဲ့လည်းကျွန်တော်တို့ဘာမှလုပ်ပေးလို့မရတော့
ရွှေလီမျိုးကအလုပ်သမားရေးဆောင်ရွက်နေသူ VOE ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူထိုင်းနယ်စပ်မှာကြားဖြန့်ငွေလိမ်ခိုင်းတွေကရောင်းစားခံရတဲ့သူတွေလွတ်မြောက်ရေးမိသားစုတွေကအကူအညီတောင်းခံနေပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ဟာမတ်စ်တွေဖမ်းဆီးထားတဲ့ဒဇာကန်တွေစနေနေ့နောက်ဆုံးထားပြန်လွှတ်မပေးဘူးဆိုရင်အပြစ်ခတ်ရဲစဲယူဖျက်ပြစ်လိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ
်။ I'm going to let that because that's Israel's decision but as far as I'm concerned if all of the hostages aren't returned by
Israel ကဆုံးဖြတ်ရမှာဖြစ်ပေမဲ့ကျွန်တော်သဘောအရဆိုရင်တော့စနေနေ့နေ့လေ12နာရီနောက်ဆုံးထားပြီးတော့ဒဇာကန်တွေအားလုံးကိုပြန်လွှတ်မပေးဘူးဆိုရင်အပြစ်ခတ်ရဲစဲယူကိုဖျက်ပလိုက်တာကောင်းပါတယ်လို့သမ္မတထရမ့်ကမနေ့ကပဲအင်ပီရိုမှာသတင်းတောက်တွေကိုပြောခဲ့တာပါအပြစ်ခတ်ရဲစဲသဘောတူညီချက်ကိုအစ္စရေးဘက်ကဖောက်ဖျက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဟာမတ်စ်တွေကဒဇာကန်တွေပြန်လွှတ်မဲ့အစီအစဉ်ကိုဆိုင်းငံ့ပြီးတဲ့နောက်သမ္မတထရမ့်ကမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်ဟာမတ်စ်တွေဘက်ကတော့ဒဇာကန်တွေပြန်လည်လွတ်မြောက်ဖို့အတွက်အပြစ်ခတ်ရဲစဲသဘောတူညီချက်ကိုလေးစားဖို့လိုကြောင်းဒီကနေ့ပဲတုံ့ပြန်ခဲ့တာပါသမ္မတထရမ့်ရဲ့မှတ်ချက်ကြောင့်အတိမ်းဆောင်းမခံတဲ့အပြစ်ခတ်ရဲစဲသဘောတူညီချက်မှာရှုပ်ထွေးမှုတွေဖြစ်စေတယ်လို့လည်းဟာမတ်စ်အဖွဲ့အစင့်မြင့်အရာရှိက Writers နဲ့ AFP သတင်းဌာနတွေကိုပြောလိုက်ပါတယ်အပြစ်ခတ်ရဲစဲသဘောတူညီမှုရခဲ့ပြီးနောက်ပိုင်းထောင်တောင်းချီတဲ့ပါလက်စတိုင်းတွေနေရပြန်နေကြပြီမဲ့ဂါဇာဒေသမြောက်ပိုင်းပြန်မဲ့သူတွေကိုတော့ Israel ကနှောင့်နှေးအောင်လုပ်နေတယ်ဆိုပြီးဒဇာကန်တွေကိုနောက်ထပ်လွှတ်မပေးဖို့ Hamas တွေကမနေ့ကပဲကြေညာခဲ့တာဖြစ်ပါတယ်ရှင်
သုံးနှစ်နီးပါးကြာလာပြီးဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်အဆုံးသတ်ဖို့အတွက်အမေရိကန်နဲ့ယူကရိန်းအရာရှိတွေတွဲဆုံဆွေးနွေးကြဖို့ရပ်ပိုင်းလိုမှာပဲရုရှားနဲ့ယူကရိန်းတို့ကြားစွမ်းရင်ဆိုင်ရာအခြေခံအဆောက်အဦတွေကိုအပြန်အလှန်တိုက်ခိုက်နေကြပါတယ်။ဒီသတင်းပတ်နောက်ပိုင်းမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့အမေရိကန်ဒုသမ္မတဂျေဒီဗန့်စ်တို့တွဲဆုံမှုရှိနေပါတယ်။ဒီလိုတွဲဆုံမှုရှိနေတဲ့ရပ်ပိုင်းအလိုမှာပဲယူကရိန်းနိုင်ငံပေါ်တာဗာဒေသမှာရှိတဲ့တဘာဝတံငွေထုတ်လုပ်တဲ့စက်ရုံတွေကိုခရုစကိုစင်ပက်ထိန်ဒုံးနေနဲ့ရုရှားတို့ဘက်ကပေါင်းဆက်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ဒီလိုမျိုးတိုက်ခိုက်ခံရတဲ့အတွက်စွမ်းရင်ဆိုင်ရာကန့်သက်ချက်တွေချမှတ်ခဲ့ရတယ်လို့လည်းယူကရိန်းစွမ်းရင်ဝန်ကြီးဂျာမန်ကလူစီကန်ကိုကပြောပါတယ်။ရုရှားတို့ရဲ့တဘာဝတံငွေထုတ်လုပ်တဲ့စက်ယုံတွေကိုညာဘက်မှာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့မနက်အထိပါဆက်ပြီးတော့တိုက်ခိုက်နေတယ်လို့ယူကရိန်းစွမ်းရင်ဝန်ကြီးကလူမှုမီဒီယာမှာရေးပါတယ်။ရုရှားကယူကရိန်းရဲ့လျှက်စစ်ကဏ္ဍကိုဒုံးကြီးနဲ့ drone တိုက်ခိုက်မှုတွေအရင်ကလုပ်ခဲ့ပြီးတော့တိတ်မကြခင်မှာတော့ဓာတ်ငွေတူလောင်မှုနဲ့ထုတ်လုပ်ရေးစက်ရုံတွေကိုအရှိန်မြင့်တိုက်ခိုက်လာနေတာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမ္မနီနဲ့အလူမီနီယံသွင်းကုန်တွေပေါ25ရာခိုင်နှုန်းအခွန်တိုးကောက်မှာဖြစ်တယ်လို့ဒီသွင်းကုန်တွေနဲ့ပတ်သက်ပြီးတော့အဓိကတင်သွင်းနေတဲ့နိုင်ငံအချို့ပေါ်အခွန်ကင်းလို့ခွင့်နဲ့ကန့်သက်ချက်ရှော့ပေါ်ပေးထားတာတွေကိုပြန်ရုပ်သိမ်းမယ်လို့လည်းပြောလိုက်ပါတယ်။ဖေဖော်ဝါရီလ10ရက်တနင်္လာနေ့ကအခွန်တိုးကောက်မဲ့သမ္မတအမိန့်ကြေညာချက်လက်မှတ်ရေးထိုးစဉ်မှာဒ ဒါအမေရိကန်ပြည်ထောင်စုပို့ပြီးတော့ချမ်းသာလာဖို့ခြေလှမ်းအစဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အခုလိုအခွန်တိုးကောက်တဲ့အစီအစဉ်ကြောင့်ပြည်တွင်းထုတ်လုပ်သူတွေအတွက်အထောက်အကူဖြစ်ပြီးတော့အမေရိကန်လုံခြုံရေးနဲ့စီးပွားရေးပို့ပြီးခိုင်မာအားကောင်းလာစေတယ်လို့ထရမ့်အစိုးရကုန်သွယ်ရေးဌာနကိုဦးဆောင်ဖို့အဆိုပြုခံထားရသူဘီလီယံနာတဦးဖြစ်တဲ့ Howard Lenet ကပြောပါရယ်အလုတ်ကိုင်းပေါင်းတသိန်း 2,000 လောက်တိုးလာမယ်လို့လည်းသူကဆိုပါရယ်ခက်ခက်ခက်ခက်ရည်တည်နေရတဲ့တမ်မီနဲ့အလူမီနီယံလုပ်ငန်းတွေကိုကြားကန်ပေးနေတဲ့ Trump ဟာ2018ခုနှစ်ကတော့ဒီသွင်းကုန်တွေပေါ်မှာဆယ်ရာခိုင်နှုန်းအခွန်တိုးကောက်ခဲ့ပါရယ်အခုခါမှာတော့25ရာခိုင်နှုန်းအခွန်တိုးကောက်တဲ့အတွက်ကြောင့် American အတွက်ဗပောင်းစုံကနေအကျိုးအမြတ်ထွက်လာစေတယ်လို့ Trump ကုန်သွယ်ရေးအကြံပေးကလည်းပြောပါရယ်ရှင
်ဥရောပနိုင်ငံတွေအနေနဲ့ဉာဏ်ရည်တုနည်းပညာမှာအားကောင်းလာဖို့အတွက်နောက်ထပ်ဒေါ်လာ 51.5 ဘီလီယံယင်းနှုန်းနဲ့လို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကပြင်သစ်နိုင်ငံမှာလုပ်တဲ့ AI နည်းပညာထိပ်သီးညီလာခံမှာဒီကနေ့ပဲပြောလိုက်ပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေယင်းနှုန်းသူတွေနဲ့စက်မှုလုပ်ငန်းတွေကထည့်ဝင်မှုကတိပြုထားတဲ့ယူရိုငွေ150ဘီလီယံသုံးဆွဲမဲ့ဥရောပရဲ့ဉာဏ်ရည်တု AI နည်းပညာဖွံ့ဖြိုးရေးအစီအစဉ်တွေအပြင်နောက်ထပ်သုံးဆွဲမှာဖြစ်တယ်လို့လည်းEU ဥရောပကော်မရှင်အကြီးအကဲကပြောပါတယ်ဒါနဲ့ပါဆိုရင်တော့ဥရောပမှာ AI နည်းပညာယင်းနှိမ့်မြုံနယ်မှုတွေအတွက်စုစုပေါင်းယူရိုငွေ200ဘီလီယံကျော်သုံးဆွဲဖို့ရည်မှန်းထားပြီးတော့စက်မှုလုပ်ငန်းနဲ့နည်းပညာဆိုင်ရာအရေးပါတဲ့နေရာတွေမှာအသုံးပြုသွားမှာဖြစ်ပါတယ်ရှင်
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျအင်္ဂါညရဲ့ထိတ်တဲရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မလေးရှားနိုင်ငံကိုရောက်လာတဲ့တူရကီသမ္မတရေရှက်တာရစ်အာဒိုဂန်နဲ့တွေ့ဆုံရမှာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်မှုတာမကမြန်မာအရေးအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးခဲ့ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောလိုက်ပါတယ
် And finally on international relations I have shared with president his concerns
နိုင်ငံတကာဆက်ဆံရေးကိစ္စတွေနဲ့ပတ်သက်လို့ရိုမေးနီးယားနဲ့မြန်မာနိုင်ငံကအခြေအနေတွေပေါ်စိုးရိမ်မှုတွေကိုအပြန်အလှန်ပြောဆိုဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်တွေနဲ့ကျိုးပမ်းမှုတွေကိုလည်းဆွေးနွေးပါတယ်။မြန်မာနိုင်ငံမှာရေရှည်တည်မြဲတဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တရားမျှတမှုရရှိအောင်လည်းလုပ်နိုင်မှာပါ။ဒါပေမဲ့လက်တလုံးမှာတော့ဂါဇာဒေသပြန်လည်ထူထောင်ရေးနဲ့ပါလက်စတိုင်းတွေအရေးကဦးစားပေးဖြစ်နေပါတယ်လို့မလေးရှားဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဂါဇာဒေသကိုအကူအညီပေးရမှာတူရကီရဲ့အခမ်းကဏ္ဍကိုမလေးရှားဝန်ကြီးချုပ်ကချီးကျူးပြောကြားခဲ့တယ်လို့မလေးရှားနိုင်ငံကတအားသမျှပါဝင်ကူညီမယ်လို့လည်းကတိပြုခဲ့ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာနဲ့မလေးရှားနိုင်ငံကမကြသေးခင်ကပဲထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်အပါအဝင်ဒေတာရင်းကနိုင်ငံသမားတွေနဲ့တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ပါသေးတယ်။မြန်မာနိုင်ငံမှာစစ်တပ်က2022ခုနှစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပေါ်ပေါက်နေတဲ့နိုင်ငံအကျပ်တဲတွေကိုပြည်ပခါတွေကိုဖြည့်ရှင်းဖို့အတွက်အာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပြီးမယ်လိုက်နာဖို့ပြက်ကွက်တယ်ဆိုပြီးစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာလက်မခံဖို့လည်းဆုံးဖြတ်ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကရင်နယ်ကြားဆောင်တဲ့ BGF တပ်ဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးစောချစ်သူအပါအဝင်3ယောက်ကိုဖမ်းဝရမ်းထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့DSI ကထိုင်းအစိုးရကိုတင်ပြထားလိုက်ပြီးဖြစ်ပါတယ်။ BGF တပ်ဖွဲ့ခေါင်းဆောင်တွေဖြစ်တဲ့ဗိုလ်မှူးကြီးစောချစ်သူ၊ဒုတိယဗိုလ်မှူးကြီးမုတ်တုံနဲ့ဗိုလ်မှူးတင်ဝင်းတို့ကိုလူကုန်ကူးမှုနဲ့ဖမ်းဝရမ်းထုတ်ဖို့တောင်းဆိုထားတယ်လို့ထိုင်းနိုင်ငံတရားရေးဝန်ကြီးထာဝီဆွမ်ဆောင်ကဒီကနေ့ပြောဆိုတာကိုသတင်းရှင်းသတင်းစာမှရေးသားဖော်ပြပါတယ်။ဒီလိုမျိုးဖမ်းဆီးဖို့ပြင်ဆင်တာကတော့လက်တလောအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုထိုင်းနိုင်ငံကနှိမ့်နှံနေတာတွေနဲ့မပတ်သက်ဘဲနဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှာဖမ်းဆီးခဲ့တဲ့လုပ်ရက်နဲ့တီးခြားအရေးယူမှာဖြစ်တယ်လို့ထိုင်းတရားရေးဝန်ကြီးကပြောပါတယ်။ဒီလိုလူကုန်ကူးမှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့သက်သေအထောက်အထားတွေနဲ့ဖမ်းဝရမ်းထုတ်ပေးဖို့အတွက်ထိုင်းနိုင်ငံရာဇဝတ်မှုဆိုင်ရာတရားရုံးကိုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကတောင်းဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေကြားဆောင်တဲ့ကရင်ပြည်နယ်ခေါင်းဆောင်တွေအပြင်တခြားနိုင်ငံသားတွေလည်းလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့ထိုင်းတရားရေးဝန်ကြီးကပြောပါတယ်။အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ကရင်နယ်ကြားဆောင်တပ်ဖွဲ့ဟာမြန်မာနိုင်ငံနေကြားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ရာဇဝတ်ခိုင်းတွေကိုကာကွယ်ပေးနေတယ်ဆိုပြီးတော့လဲစွပ်စွဲခံထားရပါတယ်ရှင်။
online ငွေလင်ကိုင်းတွေနဲ့ရာဇွတ်မှုတွေကြောင့်ထိုင်းနိုင်ငံကလျှက်စစ်မီ internet နဲ့စက်သုံးစီဖြတ်တောက်ခဲ့တဲ့မြန်မာနိုင်ငံနယ်စပ်ဒေသအခြေအနေကိုထိုင်းကာကွယ်ဝင်ကြီးကဒီသတင်းပတ်ထဲတွားရောက်ကဲခတ်ဖို့ရှိနေကြောင်းထိုင်းနိုင်ငံထုတ်သတင်းစာတွေမှာဖော်ပြနေကြပါတယ်။မြန်မာနိုင်ငံဖျားသုံးစုမှာရာဇွတ်ကိုင်းတွေထိမ့်ချုပ်ထားတဲ့အထက်မြင့်တိုက်တိုက်ပေါ်ကနေပြီးတော့ထိုင်းနိုင်ငံသားတယောက်မကြသေးခင်ကပြုတ်ကျသေဆုံးခဲ့တဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့အတွက်ဒုတိယဝင်ကြီးချုပ်လည်းဖြစ်ကာကွယ်ဝင်ကြီးလည်းဖြစ်တဲ့ဖွန်ဖန်ဝါချက်ရာချိုင်ကဗုဒ္ဓဟူးနေ့မှာနေဆက်ကိုတွားရောက်မှာဖြစ်ပြီးတော့ဘန်ကောက်တွားရောက်မှာဖြစ်ကြောင်းဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါ။တချိန်ထဲမှာပဲရာဇဝတ်ကိုင်းတွေကိုနှိမ်နှင်းဖို့မြန်မာနိုင်ငံနေဆက်မြို့တချို့ကိုထိုင်းနိုင်ငံကလျှက်စစ်ပြီး internet နဲ့လောင်စာဆီဖြတ်တောက်ခဲ့တဲ့ပေါ်ကန့်ကွက်နေတာတွေကိုလည်းထိုင်းကာကွယ်ဝင်ကြီးကတုံ့ပြန်ခဲ့ပါတယ်။ကန့်ကွက်ဆန္ဒပြတာထိုင်းကုန်ပစ္စည်းတွေသဘေးမောက်တဲ့အတွက်ကြောင့်လျှက်စစ်ပြီးနဲ့ internet တွေပြန်ပေးမှာမဟုတ်ကြောင်းကာကွယ်ဝင်ကြီးကလည်းပြောဆိုခဲ့ပါတယ်။ထိုင်းပြည်သူတွေကို online ငွေကြေးလင်လဲတဲ့ဂိုင်းဝင်ရန်ကနေကာကွယ်ဖို့အတွက်ထိုင်းဆိုရအနေနဲ့ဦးစားပေးလှုပ်ဆောင်နေတာလို့လည်းပြောပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကဒက်စ်မြို့ကဘန်တစ်ခုမှာတော့အဝင်ဝမှာအသေးကဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီအသေးကဘုံခွဲတိုက်ခိုက်မှုမှာတော့လူ9ဦးထပ်မံနေသေဆုံးပြီးတော့အများပြားဒဏ်ရာရခဲ့ပါတယ်လို့တာလီဘန်အာဏာပိုင်တွေကဒီကနေ့ပဲပြောပါတယ်။ကဘူးပန်ကွဲမှာလဆာထုတ်ဖို့လူတွေတန်းစီပြီးတော့ဆောင်ဆိုင်နေတဲ့အချိန်မှာပောက်ကွဲခဲ့တာပါ။တေဆုံးတဲ့သူအရေးအတွက်ကိုတော့ဒေသခံရဲတပ်ဖွဲ့ပြောခွင့်ရဂျွမ်မိုဒင်ခါဆာက VOA ကိုအတည်ပြုပါတယ်။ထိခိုက်တေဆုံးတဲ့သူတွေထဲမှာအရက်သားတွေနဲ့တာလီဘန်အဖွဲ့ဝင်တွေပါဝင်တယ်လို့လည်းပြောပါတယ်။တချို့ဒေသကလာတဲ့သတင်းတွေမှာတော့တေဆုံးသူအရေးအတွက်ကပိုးပြီးတော့များတယ်လို့ဖော်ပြနေပါတယ်။တိုက်ခိုက်မှုကိုတော့ဘယ်သူကမှသူတို့လက်ချက်ဆိုတာလက်တလောထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တာလီဘန်တို့ဟာ2021ခုနှစ်အာဏာယူပြီးကတည်းကအစ္စလာမစ်စစ်သွေးကြတွေဘက်ကတာလီဘန်စန့်ကျင်ရေးလှုပ်လာခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေကိုအာဖဂန်နစ္စတန်မှာစတိုက်ဆိုသလိုလှုပ်ဆောင်လာပေမဲ့တာလီဘန်တွေကတော့အများစုကိုခြေမုံနှိမ်နှင်းနိုင်ခဲ့တယ်လို့ပြောထားပါတယ်ရှင်။အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတပုတ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအလူမီနီယံနဲ့တံမတိတင်သွင်းမှုကိုအခွန်25ရာခိုင်နှုန်းတိုးကောက်ဖို့အတွက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကအမိန့်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအမိန့်ထုတ်ပြန်ချက်ကအဓိကတင်ပို့နေတဲ့ကနေဒါနိုင်ငံနဲ့မက္ကဆီကိုနိုင်ငံကိုထိခိုက်စေမှာဖြစ်ပါတယ်။သမ္မတထရန့်ရဲ့ကုန်သွယ်ရေးအရထိုးစစ်ဆင်မှုအပေါ်မှာအဓိကပြိုင်ဘက်ဖြစ်တဲ့တရုတ်ကလည်းဝေဖန်ပါတယ်။ VOA သတင်းတောက် Anita Power အင်ဖြူတော်ကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဇော်မိုးကျော်ကပြောပြပေးပါမယ်ရှင်။
သမ္မတထရန့်ရဲ့ကုန်သွယ်ရေးစစ်ပွဲအတွက်နောက်ထပ်ထိုးနှက်ချက်တစ်ခုအဖြစ်ပြီးခဲ့တဲ့တနင်္လာနေ့ကသမ္မတနဲ့အလူမီနီယံတင်သွင်းမှုအပေါ်အခွန်25ရာခိုင်နှုန်းတိုးကောက်ဖို့သတ်မှတ်လိုက်ပါတယ
်။ It's a big deal. It's a big deal. This is the beginning.
ဒါဟာတကယ်ကိုအရေးပါတဲ့ကိစ္စဖြစ်ပါတယ်။ဒီကိစ္စဟာအမေရိကန်နိုင်ငံပြန်လည်ချမ်းသာလာဖို့အစပြုလိုက်တာပါ
။ကုန်သွယ်ရေးဝန်ကြီးအဖြစ်ယာရခံရတဲ့ Howard Lutnick ကထရန့်ရဲ့လောက်ရောက်ကိုအပြည့်အဝထောက်ခံပါတယ
် You are the president who's standing up for the American steel worker and I am just tremendous
တမရာကြီးဟာအမေရိကန်တံမဏိလုပ်ငန်းအလို့သမားတွေအတွက်ရည်တည်ပေးနေတဲ့သူဖြစ်ပါတယ်တမရာကြီးရဲ့လောက်ရောက်ကိုအလွန်လေးစားမိတယ်လို့လက်တွဲအလုပ်လုပ်ခွင့်ရတဲ့အတွက်လည်းအလွန်ဝမ်းမြောက်မိပါတယ
်တမရာထရန့်ရဲ့ကုန်သွယ်ရေးအကြံပေးကလည်းအခုလိုအခွန်တိုးကောက်လိုက်တာဟာပြည်တွင်းထုတ်လုပ်မှုကိုအားပေးရရောက်တယ်လို့တိုင်းပြည်စည်းဝါးရေးနဲ့လုံခြုံရေးကိုလည်းအထောက်အပံ့ဖြစ်စီမှာဖြစ်တယ်လို့ပြောဆိုပါတယ်။အခုလိုအခွန်တိုးမြင့်ကောက်လိုက်တဲ့အတွေ့အဓိကတံမဏိတင်ပို့နေတဲ့ကနေဒါ၊မက္ကဆီကိုနဲ့တောင်ကိုရီးယားနိုင်ငံတွေအထိအနာဆုံးဖြစ်မှာပါ။ဒီလားအစောပိုင်းကလည်းတရုတ်ရဲ့ပုံကုန်တွေပေါ်အခွန်ဆယ်ရာခိုင်နှုန်းတိုးကောက်ဖို့သမ္မတထရန့်ကသတ်မှတ်ခဲ့တဲ့အတွေ့တရုတ်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့တနင်္လာနေ့ကအမေရိကန်ပို့ကုန်တွေအပေါ်အခွန်ဆရာနှုံးကနေ15ရာခိုင်နှုန်းအထိတိုးကောက်ဖို့တတ်မှတ်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကောင်ချခွန်ကလည်းအခုလိုပြောပါတယ်
။မောက်ယီတန်关税战没有赢家
တကယ်ကကုန်သွယ်ရေးနဲ့အခွန်စစ်ပွဲမှာအနိုင်ရသူဆိုတာမရှိပါဘူး။အခုခါမှာဘာလို့ဖို့လိုနေလဲဆိုရင်တစ်ဖက်သက်အခွန်ကောက်ခံတာမျိုးမဟုတ်ဘဲအပြန်လည်လေးစားမှုပေါ်အခြေခံပြီးတာရူညီမျှပြောဆိုဆွေးနွေးမှုမျိုးလိုပါတယ်။ပါရင်းနဲ့လောရက်တွေကိုပြုပြင်ဖို့နဲ့ကုန်သွယ်ရေးနဲ့စီးပွားရေးကိုလက်နက်သဖွဲ့အသုံးပြုတာနိုင်ငံရေးပြည်နာလုပ်ပါတွေကိုရပ်တန့်ဖို့တိုက်တွန်းလိုပါတယ
်။ဒါပေမဲ့သမ္မတထရန့်ကတော့ပြိုင်ဘက်တွေတင်မကပဲမဟာမိတ်တွေကလည်းအမေရိကန်အပေါ်အခွင့်အကောင်းယူနေကြတယ်လို့ပြောဆိုပါတယ်
။ We were being pummeled by both friends.
ကျွန်တော်အပေါ်မိတ်ဆွေတွေကရောယန္တူတွေကပါထိုးနဲ့တိုက်ခိုက်တာကိုခံနေရပါတယ်။ ကျွန်တော်တို့တိုက်ပြည်အနေနဲ့တမ်မနီနဲ့အလူမီနီယံတွေကိုပြည်တွင်းမှာပဲထုတ်လုပ်ဖို့လိုရတယ်။ပြည်ပမှာမဟုတ်ပါဘူး။ကျွန်တော်တို့တိုက်ပြည်ရဲ့အနာဂတ်ကိုကာကွယ်ဖို့အမေရိကန်ရဲ့စက်မှုလုပ်ငန်းတွေနဲ့ကုန်ထုတ်လုပ်ငန်းတွေပြန်လည်ရှင်သန်အားကောင်းလာဖို့ဒါကိုလုပ်ရပါမယ်။ဒါမျိုးတွေကိုမတွေ့ရတာဆယ်စုနှစ်ပေါင်းများစွာရှိနေပါပြီ
။စီးပွားရေးပညာရှင်အတော်များများကတော့အခွန်တိုးမြင့်ကောက်တာဟာစားသုံးသူတွေအတွက်ကုန်စည်နှုန်းတက်စေတယ်လို့ယုံကြည်ကြပါတယ်။သမရထရန့်ရဲ့လှုပ်ဆောင်မှုဟာကမ္ဘာလုံးဆိုင်ရာမူဝါဒတွေအတွက်ပါမေကွန်ထုတ်ဆရာဖြစ်လာစေတယ်လို့ကုန်ပစ္စည်းထုတ်လုပ်ဖြန့်ချိမှုဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။အိုကလာဟိုမားပြည်နယ်တက္ကသိုလ်ကပေါမောက်ခဆန်ဒရစ်ဟီရဂူကအခုလိုပြောပါတယ်
။ It's not clear what the you know whether this is a negotiating strategy.
ဒီလှုပ်ဆောင်မှုဟာအပေးအယူညှိနှိုင်းရေးအတွက်ဗျူဟာတစ်ခုလားဒါမှမဟုတ်အမြဲတမ်းသတ်မှတ်ထားမှာလားဆိုတာမရှိပါဘူး။အခုလိုစီးကြက်မှုတွေဟာကနေဒါ၊မက္ကဆီကိုနဲ့တရုတ်အပေါ်မှာပဲလှုပ်တာလား။ဒါမှမဟုတ်ဥရောပသမဂ္ဂနိုင်ငံတွေအပေါ်မှာရောတိုးချဲ့စီးကြက်မှာလား။ဒါအပြင် BRICS အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရာဇီး၊ရုရှား၊တရုတ်၊အိန္ဒိယ၊တောင်အာဖရိကနဲ့တခြားအဖွဲ့ဝင်12နိုင်ငံ13နိုင်ငံစတဲ့နိုင်ငံတွေအပေါ်မှာရောစီးကြက်မှာလားမေးစရာတွေဖြစ်ပါတယ
်။ဒီလိုစိုးရိမ်ချက်တွေကြောင့်နိုင်ငံအတော်များများကသူတို့ရဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေကိုပြန်လည်ပြင်ဆင်ကြမှာပါ။ဒါဟာကုန်ထုတ်လုပ်သူတွေအတွက်စိုးရိမ်စရာဖြစ်လာနိုင်ပါတယ်လို့ပေါမောက်ကဆန်ဒရီဟီရဂူကဆက်ပြောပါတယ
် Businesses again hate uncertainty so they're going to put everything on
စီးပွားရေးလုပ်ငန်းတွေမှာစိုးရိမ်မှုတွေမတိကျမှုတွေကိုဖြစ်ပေါ်စေမှာပါဒါကြောင့်သူတို့ကလုပ်ငန်းတွေကိုရပ်ဆိုင်းထားမှာပါအဲ့ဒီအခါကုန်ထုတ်လုပ်ငန်းတွေကျဆင်းသွားနိုင်ပါတယ်တစ်ချိန်တည်းမှာပဲဒီအခွန်နှုံးတိုးမြင့်မှုတွေဟာငွေကြေးဖောင်းပွားမှုကိုလည်းဖြစ်စေမှာပါ
မီရှိဂန်ပြည်နယ်ဒက်ထရိုက်မှာအခြေစိုက်တဲ့ကားလုပ်ငန်းရှင်တွေကလည်းစိုးရိမ်ကြပါတယ်။မစ်ချ်အော်တိုလုပ်ငန်းရဲ့အမှုဆောင်အရာရှိချုပ်လက်ဖြစ်ဒေသဆိုင်ရာကားလုပ်ငန်းရှင်များအသင်းရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ Glenn Steven Jr. ကအခုလိုပြောပါတယ်
။ Sudden tariffs to a system
ဒီဘက်နေရစနစ်တစ်ခုတည်းကိုရုတ်တရက်အခွန်တွေတိုးမြင့်လိုက်ခြင်းအဖြစ်ကောင်းကျိုးတွေအများကြီးထွက်ပေါ်လာမှာတော့မဟုတ်ပါဘူး။
သမရထရန့်ဟာအခွန်ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့ဒုတိယအကြိမ်သမရဖြစ်လာချိန်မှာအလွန်ကိုအလင်းအမြန်လှုပ်ဆောင်တာတွေ့ရပါတယ်။အခုလိုသွင်းကုန်အခွန်တွေတိုးလိုက်တဲ့အတွက်ကားထုတ်လုပ်သူတွေ၊သင်္ဘောတိစောက်သူတွေနဲ့အမေရိကန်ရဲ့အခြားဆက်မှုလုပ်ငန်းတွေကိုထိခိုက်စေမှာဖြစ်တယ်လို့အမေရိကန်ရဲ့ကုန်သွယ်ဘက်တွေကတော့ပြောဆိုထားပါတယ်
။ဒါကတော့သမရဒေါ်နယ်ထရန့်အလူမီနီယံနဲ့တမနီတင်သွင်းမှုအပေါ်မှာအခွန်25ရာခိုင်နှုန်းတိုးကောက်ဖို့တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့သတင်းဆောင်မနဲ့ဆိုင်တဲ့အကြောင်းကိုကိုဇော်မိုးကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ MMDA ကိုကန့်တက်ဖွဲ့နဲ့စစ်ကောင်စီတို့ကြားနောက်တစ်ကြိမ်တွေးဆုံဆွေးနွေးဖို့အလားအလာရှိတဲ့သတင်းကိုပြောပြပေးကြပါမယ်။တရုတ်နိုင်ငံမှာထိမ့်သိမ်းခံထားရတဲ့ဆိုပြီးတော့သတင်းထွက်ပေါ်နေတဲ့ကိုကန့်လက်နက်ကိုင်အဖွဲ့ MMDA ရဲ့ခေါင်းဆောင်ဖုန်တာရှင်ဗမာပြည်တဲကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကပြန်ပြီးတော့မှရောက်ရှိလာခဲ့တယ်လို့နီးစပ်တဲ့အတိုင်းဝိုင်းက VOA မြန်မာပိုင်းကိုအတည်ပြုပါတယ်။ရှေ့လမတ်လ22ရက်နေ့မှာတော့စစ်ကောင်စီနဲ့ MNDA တာဝန်ရှိတွေကြားတရုတ်နိုင်ငံကုမင်းမြို့မှာငြိမ်းချမ်းရေးအတွက်ထွက်ပြီးတော့ဆွေးနွေးဖို့စီစဉ်နေပါတယ်။တရုတ်နိုင်ငံကဂျောင်းဝင်ဆေးဆက်ပေးနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအလားအလာရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်။
ပြည်ရဲ့နေ့အော်တိုဘာလကတရုတ်အစိုးရထူးကိုယ်စားလှယ်မစ္စတာတိန့်ရှီကျွမ်းနဲ့တွေ့ဆုံဖို့အတွက်ကောကျမ်းမာရေးစစ်ဆေးဖို့အတွက်ကောကိုကန့်တက်မတော် MNDA ခေါင်းဆောင်ဖုန်တာရွှင်ဟာတရုတ်နိုင်ငံကိုသွားရောက်ခဲ့ပါတယ်။ရောက်ခဲ့ပြီးတလနီးပါအကြာဖုန်တာရွှင်ကိုတရုတ်ဆိုးရွားကပြန်ခွင့်မပေးဘဲယူနန်ပြည်နယ်ကဟိုတယ်မှာအကျဲချုပ်ထိန်းသိမ်းထားတယ်ဆိုပြီးသတင်းချို့မှာဖော်ပြခဲ့ပါတယ်။တရုတ်ပြည်မှာထိန်းသိမ်းခံရတဲ့ဆိုတဲ့သတင်းကိုတရုတ်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ကျန်းကညင်းဆိုခဲ့ပါတယ်။ဒီလိုသတင်းတွေထွက်ပြီးတဲ့နောက်3လကျော်ကြာပြည်ငယ်ရပိုင်းပြီးခဲ့တဲ့ဖေဖော်ဝါရီစမှာဗမာပြည်တွင်းကိုပြန်ရောက်လာတာလို့ MDA နဲ့နှိစက်တဲ့တရင်ရက်ကွက်က VOA ကိုအတီးပြုပြောဆိုပါတယ်။ဖုံတာချွေဟာကျမ်းမာရေးကောင်းမွန်တာကိုတွေ့ရတဲ့အကြောင်းကိုကန့်ဖွဲ့နဲ့နှိစက်သူကပြောပါတယ်။သိစိတ်ကိုတော့ထုတ်ဖော်ပြောဆိုဖို့ညှင်းဆန်ပါတယ်။အသက်59နှစ်ရွယ်ဖုံတာချွေဟာ MDA တီထောင်သူဖုံကြားရှင်ရဲ့သားဖြစ်ပါတယ်။2023အောက်တိုဘာလကစတင်ပြီး2024ဩဂတ်လဆန်းအတွင်းထိတစ်တုံညာနှစ်ကုန်စစ်စီအတွင်း MDA တပ်တွေနဲ့တော်လိုင်းအင်းမဟာမိတ်တပ်တွေဟာတရုတ်မြန်မာနယ်စပ်ကအရေးပါတဲ့ကုန်သွယ်ရေးဂိတ်တွေရှိရာချင်းရွှေဟော၊လောက်ကိုင်း၊ကျူကုတ်၊ပန်ဆိုင်၊မုံကိုမြို့တွေအပါအဝင်စစ်ကောင်စီရဲ့အရေးပါတဲ့တိုင်းစစ်ဌာနချုပ်ရှိတဲ့လာရှိုးစတဲ့မြို့ပေါင်း6မြို့ကိုသိမ်းပိုက်ထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ3ရက်နေ့မှာတော့ MNDA ကပြည်တွင်းစီးပွားရေးပခါကိုနိုင်ငံရေးနည်းနဲ့ဖြည့်ဆည်းဖို့လိုလားကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်မှာတရုတ်နိုင်ငံဂျာဝင်စီစဉ်ပေးပြီးစစ်ကောင်စီနဲ့အကူမင်းမှတွေ့ဆုံပွဲတွေကျင်းပခဲ့တာပါ။ တရုတ်ကစီစဉ်ပေးတဲ့ဆွေးနွေးပွဲမှာပြည်ပမီဒီယာတွေတည်ယူခွင့်မရှိသလိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းတရားဝင်ထုတ်ပြန်ထားတာမရှိပါဘူး။ MNDA နဲ့နှီးဆက်တဲ့တည်ရက်ကွက်အဆိုအရကြာခင်လာမဲ့မတ်လ22ရက်နေ့မှာလဲစစ်ကောင်စီနဲ့ကိုကံအဖွဲ့တို့ကုမင်းမြို့မှာတက်တရအကြိမ်တွေ့ဆုံဖို့ရှိနေပါတယ်။ပြီးခဲ့တဲ့2024ဒီဇင်ဘာ15ရက်နေ့ဟာပထမအကြိမ်တွေ့ဆုံခဲ့ပြီး2025ဇန်နဝါရီတွင်မှဒုတိယအကြိမ်တွေ့ဆုံခဲ့ပြီးတော့အခုတတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီတစ်ခေါက်တွေ့ဆုံတာမှာကိုကံအဖွဲ့ကိုဘယ်သူဦးဆောင်မလဲဆိုတာတော့မသိရသေးပါဘူး။ပြီးတဲ့ခေါက်ဆွေးနွေးပွဲမှာစစ်ကောင်စီကကိုကံတပ်ဖွဲ့တွေအနေနဲ့အရင်ကအထူးဒေတာတည့်ရှိခဲ့တဲ့အတိုင်းပြန်ခြေစိုက်ဖို့နဲ့ကုန်သွယ်ရေးပြန်စဖို့စစ်တုံ့ပန်းတွေပြန်လွတ်ဖို့စတဲ့အချက်တွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲနဲ့ဒီဆက်သူတွေကပြောပါတယ်။MNDA တင်ထားတဲ့လာရှုမျိုးကိုအရင်ပုံစံတိုင်းပြန်ထားဖို့ကိုကန့်တက်တွေပြန်လဲဆုတ်ခွာနေရာချထားရေးနဲ့နေဆက်ကုံသွေးကြီးပြန်လဲဖွင့်နေနိုင်ရေးစတဲ့တရုတ်ကိုယ်စားလှယ်တွေစီစဉ်ပေးတဲ့အစီအစဉ်တိုင်းဆွေးနွေးခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တခြားအတည်ပြုချက်မရခဲ့ပါဘူးဒီတစ်ခေါက်ထပ်တွေ့ဆုံတဲ့ဆွေးနွေးပွဲမှာလည်းပြီးခဲ့တဲ့ဆွေးနွေးပွဲတွေကခေါင်းစဉ်တိုင်းဆက်ပြီးတော့ဆွေးနွေးနိုင်တယ်ဆိုပြီးတော့စစ်ကောင်စီနဲ့ဒီဆက်သူတွေကခံမှန်းထားပါတယ်လာရှုံမျိုးကနေကိုကန့်တက်တွေဆုတ်ခွာပေးမပေးဆိုတာနဲ့ပတ်သက်ပြီးသတင်းတွေမျိုးမျိုးထွက်ပေါ်နေပါတယ်ကိုကန့်တက်ဘက်ကရောစစ်ကောင်စီတက်ဘက်ကပါလာရှုံကိစ္စနဲ့ပတ်သက်ပြီးတစုံတရာထုတ်ပြောတာတော့မရှိသေးပါဘူးလာရှုံမျိုးပြန်လည်ထူထောင်ရေးတာဝန်ရှိသူကတော့ကိုကန့်တက်အနေနဲ့လာရှုံမျိုးကနေပြန်ဆုတ်ခွာဖို့အစီအစဉ်မရှိသေးကြောင်းပြောဆိုထားတာပါတရုတ်ဘက်ကတော့ဖိအားတွေဆက်တိုက်ရှိနေပြီးကိုကန့်တက်တွေထိန်းချုပ်ထားတဲ့လောက်ကိုင်းချင်းချွေဟော်မှာရှိတဲ့တရုတ်မြန်မာနယ်စပ်ဂိတ်တွေကနေလောင်စာစီစေဝါအစားအသောက်တွေကိုအခုထိတည်ယူခွင့်မရှိဘဲဆက်ပိတ်ပင်ထားဆဲဖြစ်တယ်လို့ MNDA သတင်းရက်ကွက်ကပြောပါရယ်နိုင်ငံရေးလေလာသုံးသပ်သူတို့ကတော့မြောက်ပိုင်းအဖွဲ့တွေနဲ့ဆက်ဆံတဲ့နေရာမှာတရုတ်ကလိုချင်တာမရမချင်းဆက်လုံနေုံမဲ့အခြေအနေမှာရှိနေပြီးကိုကန့်တန်နဲ့စစ်ကောင်စီကြားဆွေးနွေးပွဲတွေပြီးရင်တအောင်ရခိုင်တပ်တော် KIA စတဲ့အဖွဲ့တွေနဲ့ဆက်တိုက်တွေ့ဆုံပေးနိုင်ွယ်ရှိတယ်လို့ယူဆပါရယ်ပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာနှစ်ဖက်စိတ်ကြည်နှက်စရာရလဒ်တွေရသေးဘုံမပေါ်ဘူးလို့လဲသူကမြင်ပါတယ
်။လာမယ့်ဆွေးနွေးပွဲကလည်းလာရှုပ်ကိစ္စပါဝင်အထူးဒေသကိစ္စနေသက်ကုန်ကိစ္စစသည်ဖြင့်ပေါ့နော်။ဆက်ပြီးညှိနှိုင်းကြအောင်မယ်လို့ထင်တယ်။သို့သောအချိန်လေးခင်းချင်းကမလှပါဘူး။တရုတ်ကဖိအားပေးုံနဲ့နောက်ဆုံးကရက်တီချက်တွေပြောင်းလာဖို့နေလာကနေပါတယ်။ဆက်ကဆက်သူတို့ရဲ့အပေါ်စီးရက်တီချက်ကိုရှော့ဖို့မလွယ်သလိုကိုကန်ကလည်းတတ်နိုင်တယ်မြတ်ပါပါနဲ့ရက်တီကိုကြိုးစားမယ်လို့မြင်ပါတယ်။တခါစစ်တပ်ရဲ့ချက်ကပုံကလည်းတုံးကြီးတဲ့ကျမ်းပဲကြီးကိုအားကိုးနေတော့မှဆိုတာကလက်လောပလောင်နေမီတွေပလောင်ထင်းချုံနေမီတွေကသတင်းတွေမှာကြားနေရပါတယ်။ဒီတော့ညီညာကြီးဆိုတာဝေးပါသေးတယ်လို့ပြောရမှာပါပဲ။တရုတ်ကလိုချင်တဲ့ရလကိုရှားဖို့ခက်တဲ့ချင်းကပ်ပုံချင်းကပ်လေးနဲ့တွားနေတယ်။မသိရောတဲ့ပုံစံနဲ့ဝင်ရောက်ဆက်ဖက်နေတယ်လို့တောင်းပြောရမယ်ထင်ပါရဲ့
။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတရုတ်ရဲ့ဂျာဝင်စစ်ဆက်ပေးမှုအရကိုကန့်တဲ့စစ်ကောင်စီကြားတရားဝင်အပြည့်ရစဲကြီးရရှိထားတယ်လို့တရုတ်ဘက်ကထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတရုတ်နိုင်ငံနေဆက်တင်းမာမှုတွေရှော့ချရေးဟာနေဆက်ဒေတာလုံခြုံရေးတည်ငြိမ်ရေးဖွံ့ဖြိုးရေးနဲ့အားလုံးရဲ့အကျိုးအတွက်ဖြစ်တဲ့အကြောင်းထုတ်ပြန်ပြောဆိုသွားပေမဲ့အသေးစိတ်သဘောတူညီချက်တွေကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိပါဘူးအပြစ်ခတ်ရစဲရရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ကြေညာချက်နဲ့ပတ်သက်လို့လက်တလောစစ်ကောင်စီကရောကိုကန့်တပ်ဖွဲ့ကပါတစုံတရာပြောဆိုတာမတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ MNDA ကိုကန့်တက်ဖွဲ့နဲ့စစ်ကောင်စီတို့ကြားနောက်တစ်ကြိမ်တွေ့ဆုံဆွေးနွေးဖို့ရှိတဲ့အလားအလာသတင်းကိုဝင်းခန့်မောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကဆက်ယုံတချို့မှာတော့မြန်မာအလုသမားတွေအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုတင်ပြပေးကြပါရစေ။တရုတ်နိုင်ငံယူနန်ပြည်နယ်ကဆက်ယုံတချို့မှာမြန်မာအလုသမားတွေကိုနားရက်တောင်မပေးဘဲနဲ့အလုခိုင်းစေနေပြီးတော့လစာပေးတာလည်းမမှန်ဘူးလို့အလုသမားရေးလှုပ်ရှားသူတွေကပြောပါရစေ။ဒီကိစ္စနဲ့ပတ်သက်လို့ဆက်ယုံတာဝန်ရှိရသူတွေနဲ့ညှိနှိုင်းပေမဲ့လည်းပြည်လည်မှုမရပါဘူးတရုတ်နိုင်ငံရောက်မြန်မာအလုသမားတွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါတယ
်ရွှေလီရင်ကျန်းမန်စီဂျမ်ဖုံထိန်ချုံစတဲ့ယူနန်နယ်စပ်မြို့တွေမှာအလုသွားလုပ်ကြတဲ့မြန်မာအများစုဟာလစာအပြေအဝမရဘဲနဲ့ပိတ်ရမရှိတရက်ကိုနိုင်ပေါင်းများစွာအလုလုပ်နေရကြောင်းအလုသမားတွေက VOA ကိုပြောပါတယ်တရားမဝင်လာလုတဲ့အလုသမားတွေလို့တရုတ်ကသတ်မှတ်ထားတာကြောင့်တရုတ်ဆက်ယုံပါရှင်တွေနဲ့ဥပဒေအရညှိနှိုင်းဖို့လည်းမဖြစ်နိုင်ကြောင်းရွှေလီမျိုးကအလုသမားအရေးဆောင်ရွက်နေသူက VOA ကိုပြောပါတယ
်ကျွန်တော်ဒီရွှေလီဂျန်ဖုံပေါ့လေခေါ်တဲ့လုံချောင်လို့ခေါ်တာယင်ချမ်းမန်စစ်စီရမအထေချုပ်ဆက်ယုံနေမှာမများအလုသမားအခွင့်အရေးချိုးဖောက်ခံရတာတော့ဆက်ယုံနိုင်နေပါပဲအခုရွှေလီမှာလည်းပြီးခဲ့နေကလည်းရွှေလီမှာအလုသမားတွေဒီရတာမခံနိုင်တော့တဲ့ဘောခုံချပြီးဆုံးလာတဲ့ကိစ္စရှိတယ်။အဲတော့ကျွန်တော်တို့ဘာမှတောက်ခွင့်လို့မရဘူး။ ကျွန်တော်ဆက်သွက်လာပေမဲ့လည်းကျွန်တော်တို့ဘာမှလုပ်ပြလို့မရဘူး။ဘာဆိုကြည်ဟာဘုံလင်းပြောအောင်ဆိုရှင်အထက်မှာတရားသူကြီးတော်ငါခွင့်မရှိဘူးဆိုတော့အသေးပဲပြောရည်ကျွန်တော်ပြန်ပြောလာပါတော့။အဲ့ဒါမှမဟုတ်အထက်ချုပ်ဆက်ကိုလာမဲ့လူတွေပါနေမှာကိုယ့်ကိုအလုတ်ခေါ်တဲ့နဲ့လူတွေနဲ့ဗီဒီယိုရီကော့ဒ်တွေတိစာရယူထားပါ။အလုတ်ချိန်ဘလောက်လဲ။အထယ်တွေသတ်မှတ်ထားတာရှိလား။အထယ်ကြီးတွေမလာနဲ့လို့ပြောရတယ်မြန်မာနိုင်ငံရဲ့အချိန်တွေကလာကြမှာတော့တပုံတပိုင်းကြီးပဲ။
မန်စီမျိုးကကျင်းမိန်အထည်ချုပ်ဟက်ဒါအထည်ချုပ်စက်ရုံတွေမှာမြမအလုံတမားရာနဲ့ချီပြီးတော့လာစာတွေအပြည့်မရကြောင်းပိတ်ရမရှိကြောင်းအလုံတမားတွေက view တွေကို online ကနေဆက်သွယ်ပြောပြခဲ့တာပါ။ရွှေလီမျိုးအိုဟီအထည်ချုပ်ကမြမအလုံတမား900ကိုလည်းတရုတ်ရဲကဒီအပိုင်းထဲမှာဖမ်းဆီးခဲ့ပါတယ်။အကြောင်းကတော့စက်ရုံပိုင်ရှင်ကိုလှုပ်အားကတိုးပေးဖို့အချိန်ပြည့်အလုံမခိုင်းဖို့တောင်းဆိုခဲ့တာကြောင်းလို့ပြောပါတယ်
။မဟုတ်ဆိုကျွန်တော်ဒီဘက်ပေါ်မှာပြောရခွေးစားခေါ်လာတယ်သူတို့ဟာဒီတပတ်ကတည်းကဝင်လာတပတ်ကကဒီကြုပ်ပြီးမှအလုံးလုံးပိုင်ခွင့်မရှိဘူးလို့သူတို့ရဲ့နီးဥပဒေမှာရေးထားတယ်။အဲ့တော့အလုံးသမားတွေကဒီဆက်ဝင်လာပြီဆိုလို့ရှင်ဒီအလုံးဆက်ယုံထဲမှာပဲအချင်းချုပ်မိတယ်လို့ဖြစ်တာပေါ့။ဒီဆက်ယုံထဲနဲ့အပြင်လဲထောက်လို့မရဘူးသူတို့ဒီထဲနေပြီးတော့လည်းဘယ်သူနဲ့မှလည်းသူတို့ဆက်သွယ်လို့မရဘူး။ကျွန်တော်တော့ကူညီမဲ့လူတွေဘယ်လိုမှအထက်ဝင်လို့မရဘူး။ပြီးရင်အထက်ချုပ်ဆက်ယုံထဲရောက်သွားတယ်ဆိုလို့ရှင်သူတို့တတ်မှတ်ထားတဲ့အရေးတော့မပြီးမီလို့ရှင်လောက်ခမရတာလောက်ခလျှော့တာတွေပြန်ဖြစ်လာတယ်အဲ့ကျတော့ထောင်နေရလို့ပြောထားတဲ့လုံတမကျတော့တစ်ခါလေကျတော့တလကို1000ဖြစ်ရော800ဖြစ်ကုန်အမျိုးတွေချိုးဖောက်ခံရတဲ့အများကြီးပဲ
ဒီလိုသတင်းတွေကြားနေရပေမဲ့လည်းဆက်ဖြတ်ပြီးတော့အလုတ်သွားလုတဲ့သူကနေတိုင်းအများပြရှိနေပါတယ်။နေဆက်ဖြတ်ခွေရဖို့မူဆယ်မြို့မှာစောင့်ဆိုင်နေသူတွေကလည်းတောင်းနေချီပြီးတော့ရှိနေပါတယ်။ယူနန်မြို့နယ်ရင်းချမ်းမြို့ကအထယ်ချုပ်ဆက်ယုံတစ်ခုမှာမြမအလုတ်သမား1000ကျော်ကအခွေရေးတချို့ရဖို့ပြီးခဲ့တဲ့2024နှစ်ဦးပိုင်းမှာဆန္ဒပြတောင်းဆိုခဲ့မှုပါတယ်။အလုတ်ရှင်တွေကတောင်းဆိုချက်တွေကိုမလိုက်ရောခဲ့သလိုအလုတ်သမား200လောက်ကိုလည်းချက်ချင်းနေရက်ကိုပြန်ပို့ခဲ့မှုပါတယ်ရှင်။
ဒါကတော့တရုတ်မြန်မာနယ်စပ်ကဆက်ယုံတချို့မှာမြမအလုတ်သမားတွေအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေအလိမ်မှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာလည်းခိုင်းစေခံရသူတွေလွတ်မြောက်ရေးမိသားစုဝင်တွေကအကူအညီတောင်းခံနေတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်မြန်မာနိုင်ငံဘတ်ချံမြဝတီခရိုင်တွေကကြားဖြန်းလို့ခေါ်တဲ့အွန်လိုင်းငွေလိမ်ကိုင်းနေစီမှာရောင်းစားခံထားရတဲ့သူတွေပြန်ပြီးတော့လွတ်မြောက်လာနိုင်ရေးသက်ဆိုင်ရာတန်ရုံးတွေအနေနဲ့ကူညီပေးကြဖို့သူတို့ရဲ့မိသားစုဝင်တွေကအကူအညီတောင်းခံနေကြပါတယ်။မကြသေးခင်တုန်းကအဲ့ဒီငွေလိမ်ခိုင်းတွေကနေပြန်ပြီးလွတ်မြောက်လာတဲ့သူတွေရှိပေမဲ့အများပြားကြံနေသေးတယ်လို့လည်းကူညီပေးနေတဲ့ပရာဟိတဝန်ထမ်းတွေကပြောပါတယ်။ကြားဖြန့်ငွေလိမ်ခိုင်းတွေမှာပိတ်မိနေတဲ့သူတွေလွတ်မြောက်ရင်းကြိုးပမ်းနေတဲ့အခြေအနေ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်တွေကလိန်နယ်ခိုင်းတွေကနေထွက်ပြေးလာသူတွေရှိနေတယ်လို့ဒီအပိုင်းမှာပဲကူညီကယ်ဆယ်ဖို့သတင်းအချက်အလက်ပေးလာသူတွေရှိကြောင်းယူဂန်ဒါအပါအဝင်နိုင်ငံသားအတော်များများကိုကယ်ဆယ်မှုမှာပါဝင်ခဲ့တဲ့ပရာဟိတသမားကိုမောင်ထွန်းက VOA ကိုအခုလိုပြောပြပါဗျာ
။တို့ရှိမှာရှိတာတဲ့ဟာတွေကတော့လက်ရှိဆိုလို့ရှိရင်ခလူးတို့ငင်းမြိုင်တို့နောက်ပြီးတော့ဒီ KK Park ဒီတင်းနဲ့တုံးလေးအကုန်လုံးမှာပေါ့နောက်ပြီးတော့ဝညာတို့ဒီကုမ္ပဏီတွေအကုန်လုံးမှာကဖိလစ်ပင်းရှိတယ်အင်ဒိုနီးရှားမလေးရှားဗီယက်နမ်စသဖြင့်ပေါ့နော်နိုင်ငံအများကြီးပဲပြီးတော့ဒီကျွန်တော်တို့ကင်ညာအီသိုပီးယားတွေလည်းအများကြီးပေါ့နော်ပြီးတော့အီသိုပီးယားကျတော့ကျွန်တော်တို့ဒီမှာထိုင်းမှာလည်းတန်ယုံမရှိတဲ့အခါကျတော့သူတို့ကိုကူညီကယ်ဆယ်ပေးမဲ့လူမရှိဘူးပြီးတော့သူတို့တွေကဒီတရုတ်တွေကညမနှိမ့်ဆက်မှုအများဆုံးခံရတဲ့လူလည်းဖြစ်တယ်ပေါ့နော်ဘာလို့လဲဆိုတော့အကုန်လုံးကလည်းညမနှိမ့်ဆက်ခံရတာတွေရှိပါတယ်ဘာလို့လဲဆိုတော့ဒီဘလူးတို့အဲ့ဒီတခြားမှာပေါ့နော်ဆိုတဲ့ခါကျတော့ဟို KK Park လို့မှာဆိုလို့ရှိရင်အမှညမနှိမ့်ဆက်တချို့ရေဆိုရင်အယိုးတွေနံယိုးတွေကျိုးွားတဲ့အထိကိုအရှိခဲ့တာတွေရှိတယ်ပေါ့နော်အဲ့လို punishment တွေပေးတာရှိတယ်အဲ့လိုပြစ်ဒဏ်တွေပေးတာရှိတယ
်လေလေခိုင်းကနေပြန်လည်လွတ်မြောက်လာသူတွေရဲ့ပြောပြချက်အရတရုတ်နိုင်ငံသားတွေဆိုရင်တော့ကရုံးတုံးတာလက်ချောင်းထိတ်လေးတွေကိုလှီးဖြတ်တာတွေလုပ်လို့ရှိတယ်လို့လည်းဆိုပါတယ်။လိန်လေခိုင်းနေစီကိုရောက်သွားသူတွေဟာတခြားသူတွေကိုလိန်လေဖို့အတွက်လေ့ကျင့်သင်ကြားပေးတာခံရတယ်လို့တတ်မှတ်ထားတဲ့ငွေကိုလိန်လေပြီးတော့မရှာဖွေနိုင်ဘူးဆိုရင်အပြစ်ပေးတာတွေနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်တာခံရတယ်လို့လည်းသူကဆက်ပြောပြပါတယ်
။သူက target ရှိရပေါ့နော်။သူတို့ target ကိုဟိုမှာသူကဒလာကိုဒေါ်လာ9000ရှာရမယ်ဆိုတဲ့သူတို့ target တွေပေးတာပေါ့နော်။ဒါတော့ victim တွေကျောက်စုကြီးအရာကိုကျွန်တော်ပြကြတာပါဆိုတော့ကျွန်တော်ပြောရတာအဲ့ဒီမှာအဲ့ဒီ target ကိုလာပြည့်လို့မကုန်လာကုန်လို့အဲ့ target မပြည့်ဘူးဆိုလို့ရှိရင်အဲ့ဒီလူတွေအကုန်လုံးကညမနှိမ့်ဆက်မှုကိုခံရတယ်။ဒါပြီးတဲ့အခါကျတော့ပေးမအိပ်ဘူးတရက်ကို3နိုင်4နိုင်7နိုင်ပဲပေးအိပ်တယ်။အဲ့ပြီးလို့ရှိရင်အဲ့ဒါတည်းစိုးလာတဲ့3နာလောက်ဆိုလို့ရှိရင်အခန်းအမောင်ခန်းထဲမှာသူတို့ မြန်မာနိုင်ငံတာတွေရှိရဆိုတဲ့ဟာတော့ဒီတင်ပြရတော့ပြောခဲ့ပြီးသားရှိတယ်အထူးသဖြင့်ကတော့အဲ့ဒီဝညာတို့ဘာတို့ပေါ့နော
်အခုလိုမျိုးကုညီကယ်ဆယ်ရေးလုပ်တဲ့အခါမှာလေလေကိုင်းတွေကနေလွတ်မြောက်အောင်လူတွေကိုကယ်ဆယ်ရတာမလွယ်ကူဘူးလို့လဲဆိုပါတယ်ထိုင်းဘက်ကသက်ဆိုင်ရာစစ်တပ်လောက်ဝကအထူးစုံစမ်းရေးအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်ရကြောင်းတွေကိုလည်းပြောပြပါတယ်
နိုင်ငံသားဖြစ်နေတဲ့အခါမှာကျွန်တော်တို့ကယ်ဆယ်ရတဲ့အခါမှာလည်းအရန် sensitive ဖြစ်တယ်ပေါ့နော်ဆိုတော့ခါကျကျွန်တော်တို့ကအားလုံးဒီဥပဒေဘောင်တွေကနေလောက်ရတဲ့အကြောင်းအပိုင်းလေးရှိတာပေါ့နော်ဆိုတော့ခါကျတော့ကျွန်တော်တို့ကိုယ်တိုင်ကလည်းဒီကယ်ဆယ်ရတဲ့လူပုံကူးဖြစ်သွားမှကျွန်တော်တို့ကလည်းစိုးရိမ်နေဆိုတော့ခါကျတော့ကျွန်တော်တို့ကတော့လူကြီးတွေအရင်တော့အကြောင်းကြားအတိပေးပြီးတော့မှပဲဒီညီနိုင်ဆွေးနွေးပြီးတော့မှဒီလူတွေရောက်လာပြီဆိုလို့ရှိရင်လည်းဒီဘက်ကအာဏာပိုင်တွေထိုင်းစစ်တပ်တွေနောက်လောက်ဝကတွေပြီးတော့ DS ဆိုင်တို့တခြားပြီးတော့ဟောပေါ့နော်ဒီကဗနာအထီကိုကျွန်တော်တို့ကစတင်ပြီးတော့မှလောက်ရတာပေါ့နော်အတော့ဒီလူဦးရေအများကြီးများသလိုပေါ့လေဟုတ
်ဒီရဲ့ပိုင်းမှာပဲကင်ညာနိုင်ငံသားတဦးဟာမဲဆောက်ဘက်ကိုထွက်ပြေးလာပြီးညှဉ်းပန်းနှိပ်စက်ခံထားရတဲ့အကြောင်းတွေကိုဖွင့်ဟပြောဆိုခဲ့ပါတယ်အလားတူပါကစ္စတန်နိုင်ငံသား၅ဦးကလည်းသူတို့ကိုကယ်ဆယ်ဖို့အကူအညီတောင်းခံတာတွေရှိခဲ့ပါတယ်နေကြားဆောင်တက်နဲ့DKBA ထိန်းချုပ်ရာနယ်မြေတွေမှာရှိတဲ့လိမ်လည်ကိုင်းတွေရဲ့တားကောင်တွေကိုတလကိုလူတစ်ထောင်လုံးနဲ့ပြန်လွတ်ပေးဖို့ရှိတယ်လို့လည်းနယ်ကြားဆောင်တပ်ကပြောဆိုထားပြီးဒီရက်ပိုင်းမှာပဲနောက်ထပ်လူ60လောက်ထပ်ပြီးတော့လွတ်ပေးမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ6ရက်နေ့ကတော့တရုတ်နိုင်ငံသား39ဦးအပါအဝင်လူ62ဦးကိုတော့နယ်ကြားဆောင်တပ်ကထိုင်းစစ်တပ်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ရှင်
ဒါကတော့ဒီထိုင်းမြန်မာနယ်စပ်မှာငွေလိမ်ခိုင်းနေတဲ့မှာပိတ်မိနေတဲ့သူတွေလွတ်မြောက်ရေးမိသားစုကကြိုးပမ်းနေတဲ့အခြေအနေမအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOA အစီအစဉ်တွေကို Radio ရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/VOA Bemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2025ခုနှစ်ဖေဖော်ဝါရီလ17ရက်အင်္ဂါနေ့ညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့မြင့်ကြီးဩဇာအစီအစဉ်ကိုတင်ပြပေးစမှာတယ်အမျိုးသမီးတွေကိုစစ်မှုထမ်းခိုင်းမှုချိန်ချောက်နေတာတွေရှိပါတယ်လို့စစ်ကောင်စီကဝန်ခံထားတာနဲ့တပြိုင်နက်ထက်မှာပဲလေယာဉ်လုပ်ငန်းတွေမှာလုကင်နေကြတဲ့လူငယ်အမျိုးသမီးတွေကလည်းစိုးရိမ်ပြီးတော့မိမိတို့ရက်ရွာကစိုက်ပျိုးရေးလုပ်ငန်းတွေကိုစွန့်ခွာရှောင်တိတ်နေကြပါတယ်။ဒီကြောင့်အပြည့်စုံဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါတယ
်။ဒီလဖေဖော်ဝါရီ5ရက်နေ့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်အစပ်ကမိုးပြင်းမြို့တိုက်ပွဲမှာစစ်ကောင်စီတပ်ခမရ၄နှစ်နှစ်ကအမျိုးသမီးစစ်သည်တွေကိုပါတွဲသုံးလာတာတွေ့ရတယ်လို့ခုခံတိုက်ခိုက်နေတဲ့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကခေတ်သစ်မီဒီယာကိုပြောပြပါတယ်ဒါပေမဲ့လည်းအဲ့ဒီစစ်ကောင်စီတပ်ကအမျိုးသမီးစစ်သည်တွေဟာသင်တန်းပေးထားတဲ့စစ်သားဇနီးတွေလားစစ်တပ်ထဲကရဲမေတွေလားဒါမှမဟုတ်စစ်မှုထမ်းဆင့်ခေါ်လာတဲ့အမျိုးသမီးတွေလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးစစ်ကောင်စီကထုတ်ပြန်တဲ့စစ်မှုထမ်းဥပဒေထဲမှာအမျိုးသားတွေတင်တာမကအမျိုးသမီးတွေလည်းပါဝင်တယ်လို့အတိအလင်းဖော်ပြထားပါတယ်အနာသိစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးတာဝန်ခံပိုကျုပ်စော်မင်းထွန်းကအမျိုးသမီးတွေကိုစစ်မှုထမ်းဆင့်ခေါ်တာမရှိသေးပေမဲ့အဲ့ဒီအပေါ်မူတည်ပြီးချင်းချောက်ခံရတာတွေရှိနေတယ်လို့တော့ဝန်ခံထားပါတယ်။ဒါပေမဲ့လည်းဘယ်သူတွေကချင်းချောက်တယ်ဆိုတာကိုတော့ပြောဆိုတာမရှိပါဘူး
။စစ်မှုထမ်းနေဥပဒေမှာနေဥပဒေမှာဥပဒေမှာရောကျွန်တော်တို့ဒါအမျိုးသမီးအသက်ဘလောက်အမျိုးသားအသက်ဘလောက်ဆိုတာပြောခဲ့ပြီးဖြစ်ပါတယ်။ဒါဝန်မူတည်ပြီးတော့ကျွန်တော်တို့အမျိုးသမီးများကိုချင်းချောက်နေရမျိုးတွေရှိကြောင်းလဲကျွန်တော်တို့တွေ့ရှိရပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့အတိအလင်းပြောကြားလုပ်တာကတော့ပြည်သူ့စစ်မှုထမ်းဥပဒေနည်းဥပဒေမှာအမျိုးသမီးများစစ်မှုထမ်းရန်အတွက်အကြောင်းဝင်တော်လဲအမျိုးသမီးပြည်သူ့စစ်မှုထမ်းများကိုစင့်ခေါ်ရန်အစီအစဉ်မရှိသေးဘူးလို့ကျွန်တော်အနေနဲ့ပြောကြားလုပ်ပါတယ်။
ပေါ်ကျော်စော်မင်းထွန်းအဲ့ဒီလိုပြောဆိုပေမဲ့အများစုကတော့စစ်ကောင်စီအပေါ်အယုံကြည်မရှိကြတဲ့အတွက်ကြောင့်ရှင်းလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့လူငယ်အမျိုးသားတွေရှောင်ရှားကုန်ကြရာကနေအမျိုးသမီးတွေကလည်းစစ်မှုထမ်းဖို့အနည်းနဲ့အမြန်ဆင့်ခေါ်ခံရနိုင်ခြေရှိတယ်ဆိုပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးမိမိဇာတိကနေရှောင်တိန်ကြတာတွေရှိပါတယ် အခုလက်တလောကာလအတွင်းရန်ကုန်တဝိုက်မှာမိန်းကလေးတွေကိုစစ်မှုထမ်းမှုစင့်ခေါ်နေတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာတဲ့အတွက်ကျေးလက်ဒေသတွေကလေယာစိုက်ပျိုးရေးလုံခြုံနေကြတဲ့လက်ကျန်လူငယ်အမျိုးသမီးတွေအတွက်အထိတ်တလန့်ဖြစ်နေကြရပါတယ်ဒါနဲ့ပတ်သက်ပြီးပဲခူးတိုင်းနောက်ဖက်ချမ်းဒေသကလယ်သူမကြီးတဦးကအခုလိုပြောပါတယ်
ဒီတခါအမျိုးသမီးတွေပဲအဆမခေါ်ဘူးပြောပြီးခေါ်မယ်ဆိုတာတော့ကြားတယ်။မိန်းကလေးတွေခေါ်မယ်ကြားကြတယ်။တော်တော်များများအပြင်ထွက်ကြတယ်။အဲ့တော့သူတို့အောင်လဲကနေထွက်ကြတယ်။စစ်မှုတန်းရောကြောက်တာရောအဲ့လိုမျိုးတွေဖြစ်။မိန်းကလေးတွေကလည်းတော်တော်များများမရှိတော့အဲ့လိုငင်းငယ်ရွယ်ရွယ်လုံးတဲ့သူမရှိတော့ပါဘူး။တောက်ကြလေးလည်းမရှိဘူး။မိန်းကလေးလည်းမရှိဘူး။စစ်မှုတန်းခိုင်မာကြောက်တာရောခုစစ်မှုတန်းကြခုတက်တော့ကြတော့ပိုးဆိုးတော့တာပေါ့မိန်းကလေးတွေပါခေါ်မယ်ဆိုတော့အကုန်လုံးအလန့်နိုင်လုံးရတယ်လည်းထွက်ကြတော့တာ။မိန်းကလေးရောယောက်ျားလေးရောနော်။အဲ့တော့အဲ့ရလွတ်မြောက်နေပြီလေ။ကောင်းပါပြည်ရဲ့အထက်ပဲရောက်တာပေါ့အဓိကတော့အဲ့လိုတွေပဲရောက်အောင်အဲ့တော့ဟုတ်တယ်စိုက်ပျိုးရေးမှလည်းမရှိတော့ဘူးသိလားအဲ့တည်းနဲ့အမှန်ပဲ
စစ်ကောင်စီခန့်ဒေသအာဏာပိုင်တွေစစ်ကောင်စီလက်နက်ကင်အဖွဲ့တွေကအရင်ကတည်းကလူငယ်အမျိုးသားတွေကိုစစ်မှုထမ်းမှုအကြောင်းပြပြီးပြန်ပေးဆွဲတယ်လို့ငွေတောင်းခံနေတာဟာနေရအနှံ့မှာသတင်းတွေထွက်ပေါ်နေပါတယ်မကြခင်ရပိုင်းကအဲ့ဒီလိုငွေတောင်းခံတဲ့စကိုင်းတိုင်းရွှေဘုံမြို့နယ်ရဲမှုနဲ့အဖွဲ့ကိုစစ်ကောင်စီကအရေးယူပြတာပြည်တွင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်အခုလက်တလောအမျိုးသမီးတွေကိုစစ်မှုတန်းစင်ကော်တဲဆိုပြီးငွေတောင်းခံရတာတွေဟာပိုပြီးတော့လွယ်ကူတဲ့အတွက်ကြောင့်လူငယ်အမျိုးသမီးတွေဘက်ကိုပြစ်မှတ်ထားလာကြတာလို့ဒေသခံတွေကပြောဆိုနေကြပါတယ်ဒီလိုအခြေအနေတွေဟာရန်ကုန်တိုင်းအတွင်းမှာပုံမှန်များပြားလာတယ်လို့အမျိုးသမီးအရေးဆောင်ရွက်နေတဲ့ရန်ကုန်တိုင်းအတွင်းကအမျိုးသမီးတဦးကအခုလိုပြောပါတယ
်အခုတလောမှာပြီးခဲ့တဲ့အပတ်တည်းတည်းလုံးကပေါ့နော်တာကေတာပဲဒေါပုံပဲအဲ့ခရမ်းသုံးကွာပဲပေါ့နော်အဲ့ဒီဘက်မှာတော့စစ်မှုထမ်းနဲ့ပါတယ်ဆိုတော့စာတွေကိုအိမ်မျိုးလာပေးတာပေါ့နော်တေချာတိလိုက်တာဘယ်တွေကိုလာပေးလဲဆိုတော့အတော်အရင်ကသမီးရဲ့တငယ်ချင်းဆိုလို့ရှိရင်တငယ်ချင်းရှိကိုလာပေးတာပေါ့နော်အဲ့ဒါကိုတိလိုက်တော့အဲ့ဒီအတော်အရင်ကလည်းသူသမီးဟိုစိတ်ပူပြီးတော့ငိုယိုပြီးတော့စင်ကာပူပို့ကိုလုပ်ဟိုဘာလဲတကယ်လာပို့တယ်ဆိုတာကိုသိရတာပေါ့နော်ဟိုကဟိုစကားကိုသူများအရင်တစ်ဆင့်အဆင့်ပေါင်းများစွာကြားတဲ့ဟာမဟုတ်ဘူးပေါ့နော်တကယ်လာပို့တာသူကတော့ပို့မှနေတာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့တောင်းတကုန်80ရက်ခွဲရေလာပြီးတော့အဲ့လိုမျိုးစင်ရင်ကောက်တယ်အဲ့ဒါတော့စားပို့တာမဟုတ်ဘူးသူကအိမ်မှာအဲ့ဒီအသက်အရွယ်အမျိုးသမီးဘယ်နှယောက်ရှိတယ်လဲတို့ပါတော့ပေါ့နော်အဲ့လိုမျိုးစင်ရင်လာကောက်တာအဲ့စင်ရင်လာကောက်တာလူတွေကအများကြီးပဲအယောက်30လောက်ရှိတယ်အဲ့လိုမျိုးတော်တော်ကိုဝုန်းတိုင်းချဲသွားတယ်ရန်ကုန်မှာလေအမျိုးသမီးတွေကိုဖမ်းပြီးတော့ဟိုစား train နဲ့အတန်တော့မကြားသေးဘူးအဲ့ဒီ step ကိုတော့မရောက်သေးဘူး
မြန်မာ socialist လမ်းစဉ်ပါတီမဆလာတပါတီအစိုးရကို1988ခုနှစ်ကရှစ်လေးလုံးလူတုစန့်ကျင်အုပ်ချုပ်မှုကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းခဲ့စဉ်အထိလူငယ်တွေရဲ့လက်နက်ကင်လမ်းစဉ်ကိုမိဘတွေကသဘောတူတာမရှိခဲ့ပါဘူးခေတ်ဆက်ဆက်လက်နက်ကင်လမ်းစဉ်ကိုလိုက်ပြီးတောခိုခဲ့ကြတဲ့လူငယ်တွေဟာမိဘတွေမသိအောင်တောထဲခိုးထွက်ခဲ့ကြရပါတယ်ဒါပေမဲ့ခေတ်သစ်သမိုင်းမှာမကြုံဘူးအောင်ဖိနှိပ်ရက်စက်တဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာတော့လူငယ်အမျိုးသားအမျိုးသမီးတွေရဲ့အပေါ်မိဘတွေရဲ့သဘောထားတွေကပြောင်းလဲကုန်ရပါပြီစစ်တပ်ကအမျိုးသမီးတွေကိုစစ်မှုထမ်းဖို့စည်ရင်းကောက်နေတာနဲ့ပတ်သက်ပြီးပဲခူးတိုင်းအတွင်းကလေယာလုပ်ငန်းလုပ်ကင်နေသူမိဘတဦးကလည်းသူ့သမီးတွေကိုလွတ်မြောက်နေမည်ပို့တဲ့လမ်းကိုပဲရွေးချယ်မယ်လို့အခုလိုပြောဆိုပါတယ
်စစ်မှုကတော့မထမ်းဘူးရှင်းရှင်းရယ်မထမ်းဘူးစစ်မှုထမ်းတာကတော့ဘယ်လိုလုပ်အဖြစ်ခံမှာလဲတင်းရင်းတင်းသူတို့ဘက်ကတော့ဘယ်လိုလုပ်အထိခံတော့မှာလဲနော်ဒီရှင်းရှင်းလေးပဲပေါ့စစ်မှုကတော့မထမ်းပါဘူးထမ်းလို့ဘယ်ကိစ္စနဲ့မှဘယ်ပုံစံနဲ့မှမဖြစ်ဘူးသူကတော့နောက်ဆုံးမိတ်နေလို့မှမလုပ်ဘူးဆိုရင်လည်းသူ့ကိုလုပ်အောင်ပုတ်ပေးတယ်အငယ်မကအဲ့လိုပဲပြောတာဘယ်ပုံစံနဲ့မှမထမ်းခံဘူးသူတို့လည်းမထမ်းဘူးပေါ့နော်ဖြစ်အောင်ပဲတခြားအဲ့လိုပဲသူတို့သွားမယ့်နေရာကိုပို့အောင်မှာပဲလေ
တကယ်တော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးပဲဖြစ်ပါတယ်။စိုက်ပျိုးရေးကိုအဓိကမောင်းနှင်လုပ်ကင်နေကြရတဲ့ကျေးလက်လူငယ်အမျိုးသားအမျိုးသမီးတွေကိုစစ်မှုထမ်းခိုင်းတာဟာစိုက်ပျိုးရေးကိုဖျက်ဆီးလိုက်သလိုပါပဲ။ဒါကြောင့်အခုဆိုရင်ကျေးလက်တွေမှာစိုက်ပျိုးလုပ်ကင်နေကြတဲ့လူငယ်အမျိုးသားရောလူငယ်အမျိုးသမီးရောတိတ်မရှိတော့ပါဘူး။အဲ့ဒီလိုအခြေအနေတွေကြားကနေစစ်မှုထမ်းစင့်ခေါ်ခံရမယ်ဆိုရင်သူ့အနေနဲ့တမျိုးပဲရွေးချယ်တော့မယ်လို့ကျေးလက်လူငယ်အမျိုးသမီးတဦးကအခုလိုပြောပါတယ်
ตมี้เนี่ยอเมียนก็บ่เนาะดีเป็นสมุทรมทันมณียาឧបเดศถั่วกระเดยอ่ะตายอ๋อยากจะเลิบๆๆก็แมงเลิบๆๆเนี่ยบลูอบัตเส้นนี่ไปไม่ตีเกยไม่ตีได้วุตุๆบลูอาชีนี่ขึ้นมาๆไม่ตีได้วุสมุทรทันอ่ะมั้ยสรุปឧបเดศซะจ้ากระเดยอ่ะตายตมี้ซ้อมแจ่จัดตะคูก็รอตูรู้ละแท้มาก็กูบัวอะซ้อมไม่ตัดตัวอูพิชินอ่ะเพียบอกไม่รู้ไม่เอาแน่ไม่ทีอยากเอาตั้วติ๊อต่อแล้วมาเว้ยกูบัวไปเสร็จตาปูพี่ก็มุ่มแย่เล ီးရသူတို့ထုတ်ထုတ်ပြီးဆိုအနည်းနဲ့အမြန်တော့သူတို့ဆွဲဖမ်းနိုင်ဆွဲနိုင်လုံးတော့မယ်ပေါ်ပေါ်ဒါဆွဲရပဲဖြစ်ဖြစ်ပေါ်တင်ဖမ်းနိုင်ပဲဖြစ်ဖြစ်ဆင်းရဲတွေကောက်ပြီးပဲဖြစ်လို့လို့ရှိရင်တော့သူတို့လက်ထဲကိုစစ်ကောင်စီလက်ထဲကိုတော့အပမခံပါနဲ့သူတို့နောက်ကိုတော့အပမခံနဲ့ပေါ့နော်ရဟန်းအနေနဲ့လူမြောက်နေဝင်ရအောင်ထွက်ရင်ထွက်မထွက်ရင်တော့တခြားနီးလဲနဲ့ဘာအကောင်းဆုံးလုပ်တဲ့လဲဆိုတော့တူတင်ဆုံးဖြတ်ပြီးတော့ပလန်ချထားဖို့ပေါ့
ပြည်သူစစ်မှုထမ်းတင်တဲ့အမှတ်စဉ်၁ကိုမနစ်2024ခုနှစ်ဧပြီလ10ရက်နေ့ကစတင်ဖွင့်လှစ်တင်ကြားပေးခဲ့ရာအခုအခါအမှတ်စဉ်၉အထိဖွင့်လှစ်နေပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်အသက်18နှစ်ကနေ35နှစ်အကြာလူငယ်တွေကိုပြပအလုတ်ထွက်လုံးကန်ခွင့်ပိတ်ပင်ခဲ့ပါတယ်ပြီးခဲ့တဲ့2010ခုနှစ်ကစစ်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေအမိန့်နဲ့အရွယ်ရောက်သူအမျိုးသားအမျိုးသမီးတိုင်းစစ်မှုထမ်းရမယ့်ဥပဒေတရက်ကိုချမှတ်ခဲ့ပါတယ်အဲ့ဒါကိုအာဏာသိမ်းစစ်ကောင်စီကနေမနစ်2024ဖေဖော်ဝါရီ10ရက်နေ့ကစတင်အသက်သွင်းခဲ့ပါတယ်ခင်ဗျာ
ကိုခေမောင်ဆိုမင်းတင်ဆက်ပေးခဲ့တဲ့အမြင့်ကြီးဩဇာအစီအစဉ်မှာရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေး Mike Walks ကဂါဇာကိုရယူမဲ့အမေရိကန်သမ္မတ Donald Trump အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်နေကြတဲ့သူတွေကိုပြန်ပြီးတော့မေးခွန်းထုတ်လိုက်ပါတယ်။အရှိလေပိုင်းမှာတော့ Israel Hamas အပြစ်ခတ်ရစရေးသဘောတူညီချက်အရနောက်တစ်ကြိမ်တစားကန်နေနဲ့အကျဉ်းသားလဲလှယ်ခဲ့ပါတယ်။VOA သတင်းတော့ Veronica Bladius Iglesias ပြပို့ထားတဲ့သတင်းကိုကိုအောင်အောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမှာတင်ပြပေးထားပါတယ
်။ Israel Hamas အပြစ်ခတ်ရစေးသဘောတူညီချက်ကိုနှစ်ဖက်လုံးကဆက်လက်ထိန်းသိမ်းထားစေပါ February 9ရက်နေ့တုန်းကတော့ Israel တပ်တွေဟာဂါဇာကမ်းမြောင်ကိုပိုင်းခြားထားတဲ့ Nazarim ဒေသကနေပြန်ဆုတ်ခွာလာတာကြောင့်ပါလက်စတိုင်းမိသားစုတွေဂါဇာကိုပြန်လာနိုင်နေကြပါပြီ။ဒါပေမဲ့စစ်ပွဲအဆုံးသတ်နိုင်ချိန်ဒီဒေသခံတွေရှေ့ရေးဘာဆက်ဖြစ်မလဲဆိုတာကတော့အဖြေမရှိသေးပါဘူး။ American သမ္မတ Donald Trump ကတော့ American ကဂါဇာကိုပြန်လည်တည်ဆောက်ချိန်ဂါဇာဒေသခံတွေတခြားနိုင်ငံတွေမှာတွားရောက်အခြေချဖို့ဆိုတာမျိုးပြောဆိုနေပါတယ်။ဒီအကြံစီအပေါ်ဝေဖန်ကြသူတွေကို Trump အစိုးရဘက်ကကုလို့တုံ့ပြန်ပါတယ်။
You can't get to post construction.
ခုနှစ်ခုနှစ်တွေတုန်းကမြေရဲပင်လယ်ရဲ့ Paris လို့တင်စားကြတဲ့ Beirut ရဲ့အခြေအနေမျိုးပြန်မဖြစ်နိုင်တော့ပါဘူး။အပြိုအပျက်တွေကြားမှာနေနေရတဲ့လူဦးရေ1.8 တန်းအတွက်ပိုကောင်းမွန်တဲ့ဘဝတွေတည်ဆောက်ပေးရပါမယ်။မီဒီယာတွေအပါအဝင်သူအဆိုပြုထားတဲ့အစီအစဉ်ကိုမကြိုက်ကြသူတွေဒီထက်ကောင်းတဲ့အစီအစဉ်ရှိရင်ကျွန်တော်တို့ကိုလာပြောပြကြပါ
Trump အစီအစဉ်ကို Israel ကထောက်ခံပေးမယ်။ Arab ကမ္ဘာနဲ့ Palestine ခေါင်းဆောင်တွေကတော့ပယ်ချပါတယ်
We need to rebuild the Gaza Strip.
ဂါဇာကိုပြန်လည်တည်ဆောက်ဖို့လိုပါတယ်။ဂါဇာကမ်းမြောင်ဟာကျွန်တော်တို့အမိမြေပါလက်စတိုင်းနယ်မြေအတွေ့အလွန်အရေးပါတဲ့အစိတ်ပိုင်းပါ။ပါလက်စတိုင်းနယ်မြေကလွဲလို့တခြားသွားစရာမရှိပါဘူး
။ပြီးခဲ့တဲ့သတင်းပတ်ကုန်မှာနောက်ထပ်တစားကန်တွေလွတ်လာတာကြောင့် Israel ကအောင်ပွဲခံခဲ့ပါတယ်။ Hamas တွေဖမ်းထားတဲ့ထိုင်းလူသမား၅ဦးတနင်္ဂနွေနေ့ကပြန်လွတ်လာပြီးတဲ့နောက်မိသားစုတွေပြန်လည်စုံစည်းခဲ့ပါတယ်။ပါလက်စတိုင်း183ဦးလည်းပြန်လည်လွတ်မြောက်ခဲ့ပါတယ်။ Israel Hamas အပြစ်ခတ်ရစေးအစီအစဉ်ဒုတိယအဆင့်နဲ့ပတ်သက်ပြီးတော့လည်းခါတာမှာဒီသတင်းပတ်အတွင်းဆွေးနွေးကြမှာပါခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မှာအစီအစဉ်မှာရှိအခုဆက်ပြီးတော့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အမွေနှစ်ထိန်းသိမ်းနေတဲ့စမိုဝါကျွန်းနိုင်ငံလေးအကြောင်းကိုတင်ဆက်ပေးထားပါတယ်။ပစ္စည်းပိတ်သမုတ်တရားတွေကကျွန်းတစ်ခုဖြစ်တဲ့စမိုဝါကျွန်းနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း 3,000 ကျော်ကတည်းကယဉ်ကျေးမှုအမွေနှစ်တွေကိုနောက်မျိုးဆက်တွေအထိလက်ဆင့်ကမ်းနိုင်အောင်စူးစမ်းနေပါတယ်။ရိုးရာဆေးမြင်ကြောင်ထိုးနှီးပညာကနေစလို့ထန်းလျက်ဖြာရက်တဲ့ပညာတွေအထိလက်မှုပညာတွေမပြောက်ပြတ်အောင်ဘလို့များစူးစမ်းနေပါသလဲဆိုတာကိုမဆုမြတ်မွန်နဲ့အတူဒီသတင်းမဲ့ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
Pacific သမုဒ္ဒရာရဲ့မှာရှိတဲ့ဆမိုဝါနိုင်ငံဟာကျွန်းကြီးကျွန်းငယ်10ခုစုပေါင်းထားတဲ့ကျွန်းနိုင်ငံဖြစ်ပါတယ်။အပူပိုင်းဒေသရာသီဥတုဂျီလန်နဲ့ဆင်းပြာရောင်ပင်လယ်ကမ်းခြေတွေနဲ့ရှုခင်းလှပတဲ့ဆမိုဝါကျွန်းပေါ်မှာမူလဌာနေဆမိုဝါကျွန်းသူကျွန်းသားတွေနေထိုင်လာကြတာနှစ်ပေါင်း 3,000 ကျော်ရှိနေပါပြီ။နှစ်ပေါင်းထောင်ချီသက်တမ်းရှိတဲ့ဆမိုဝါကျွန်းပေါ်ကယဉ်ကျေးမှုဒလိထုံးစံတွေကိုနောက်မျိုးဆက်ပေါင်းများစွာအထိလက်ဆင့်ကမ်းနိုင်ဖို့ကြိုးစားနေကြပါတယ်။ရိုးရာဆင်းမင်တက်တူးထိုးနီးပညာ၊ဆီယာပိုတက်ခေါက်ပကြီးဖန်တီးမှုနဲ့ချမ်းဖြာရက်နီးလိုဆမိုဝါကျွန်းသူကျွန်းသားတွေအလေးထားဂုဏ်ယူကြတဲ့လက်မှုပညာဖန်တီးမှုတွေကိုနိုင်ငံတကာကလာကြသူတွေတစုတစည်းနဲ့လေ့လာနိုင်ဖို့အတွက်အာပီယာမြို့တော်မှာရွာကြီးတရွာလှုပ်ထားပါတယ်။UK နိုင်ငံက Charles ဘုရင်ဆမိုဝါကျွန်းကို2024ခုနှစ်တုန်းကလာခဲ့စဉ်ကလည်းတည်ရင်ကျင်းမှုတရုတ်ပြရွာကြီးကိုလာပြီးတော့လေ့လာခဲ့ပါတယ်။ခေတ်တွေပြောင်းလဲလာတာနဲ့အမျှဆမိုဝါဒလိထုံးစံတွေတိမ်ခေါ်ပျောက်ပြက်သွားမှစိုးရိမ်ကြတဲ့အတွက်အခုလိုမျိုးယဉ်ကျေးမှုရိုးရာအမှုပညာလက်ရာတွေထိမ့်သိမ့်နိုင်အောင်လှုပ်ထားတာပါ။ပတ်ဝန်းကျင်ရွာတွေမှာနေထိုင်ကြသူတွေကဒီမှာလာပြီးတော့သူတို့နေ့တတူကလောက်ကိုင်းနေထိုင်နေကြပုံတွေကိုတရုတ်ပြကြတယ်လို့လောအားပေးတယောက်ကပြောပြပါတယ်
။ Well they try to show their lifestyle in the way
သူတို့ရောမှာဘလို့နေထိုင်ကြတယ်ဆိုတာတခြားသူတွေသိနိုင်မြင်နိုင်အောင်ဒီမှာလာပြီးတော့ပြသနေတာဖြစ်ပါတယ်။သူတို့ရဲ့နေမှုထိုင်မှုဘဝပုံစံတွေကိုသိသွားရအောင်ပြသနေကြတာပါ။
Pacific သမုဒ္ဒရာအလဲပိုင်းနဲ့တောင်ပိုင်းမှာရှိကြတဲ့နိုင်ငံတော်တော်များများမှလိုပဲဆမိုဝါကျွန်းမှာလည်း Polynesian အမွေအနှစ်တစ်ခုဖြစ်တဲ့ဆင်းပင်ဆုပ်ထိုးရိုးရာတက်တူးကိုတိတ်ပြီးအလေးထားကြပါတယ်။မိသားစုလိုက်ကိုစားပြုပုံစံတွေကိုအမျိုးသားတွေကပေါ်မှာဆင်းပင်ထိုးကြလေးရှိသလိုအမျိုးသမီးတွေဆိုရင်လည်းပေါင်လေကနေဒူးအောက်ပိုင်းအထိဆင်းပင်ထိုးကြလေးရှိပါတယ်။ရက်ပိုင်းကနေတည်င်းပတ်ပိုင်းကြတဲ့အထိရိုးရာဆင်းပင်ထိုးနည်းဟာလက်ဝင်ပြီးတော့နာကျင်ပေမဲ့ဆမိုဝါကျွန်းသူကျွန်းသားတွေကတော့ဂုဏ်ယူစွာနဲ့ထိုးနေကြပါတယ်။တက်တူထိုးနီးလိုပဲဆမိုဝါကျွန်းသားတွေခုံယူတဲ့နောက်ထပ်လက်မှုပညာတစ်ခုကတော့ထမ်းရွက်နဲ့ဖြာရက်နီးဖြစ်ပါတယ်။ကိုယ်တိုင်လက်နဲ့ရက်တဲ့ဖြာကြောတွေကိုမင်္ဂလာဆောင်လို့အရေးကြီးတဲ့အခမ်းအနားတွေမှာလက်ဆောင်ပေးကြလေရှိပါတယ်။ဒါကြောင့်လဲ Charles ဘုရင်လာလေတုန်းကလက်ဆောင်ပေးခဲ့ကြတာပါ။ကမ္ဘာလက်ခီးသွားဧည့်သည်တွေလာရောက်လေးလာနိုင်အောင်လှုပ်ထားတဲ့ယဉ်ကျေးမှုတရုတ်ပြရွာကြီးမှာဆမိုဝါကျွန်းသူကျွန်းသားတွေအလေးထားတဲ့ရှေးဟောင်းအမွေအနှစ်တွေကိုအနီးကပ်လေးလာနိုင်ကြမှာဖြစ်တယ်လို့ခီးသွားလုပ်ငန်းတာဝန်ရှိသူကပြောပါတယ်။
Samoa very proud of its culture and its tradition.
Samoa ကျွန်းမှာယဉ်ကျေးမှုတွေတလေထုံးစံတွေကိုတိတ်အလေးထားဂုဏ်ယူကြပါတယ်။ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့နေတိုင်းဒီလိုပုံစံမျိုးနဲ့လုပ်ကိုင်နေကြတာဖြစ်ပါတယ်။ Samoa ကျွန်းရဲ့ယဉ်ကျေးမှုတလေထုံးစံတွေကိုသိရှိနိုင်ဖို့ကမ္ဘာအနှံ့ကနေဒီကိုတကူတကလာကြသူတွေရှိပါတယ
်။ Samoa ယဉ်ကျေးမှုတရုတ်ပြရွာကြီးမှာတက်ခေါက်ကိုပိတ်ဆလို့ဖြစ်အောင်အဆင်းဆင်းလုပ်ပြီးပကြီးဆွဲတဲ့တက်ခေါက်ပကြီးတွေကိုလည်းကျွမ်းကျင်သူတွေကလှုပ်ပြနေကြပါတယ်။ဆီယာပိုလို့ဆမိုဝါကျွမ်းသားတွေခေါ်ကြသလိုတာပါလို့လည်းသိကြတဲ့တက်ခေါက်ပကြီးတစ်ခုရဖို့အတွက်တက်ခေါက်ကိုခွာရေစိမ်းပြော့အောင်ထုပြီးတော့ပိတ်ကားလို့ဖြစ်အောင်အဆင်းဆင်းလုပ်ရတာပါ။လက်ဝင်တဲ့လက်မှုပညာမှုလူငယ်တွေသိမ့်မတက်ကြတော့ဘူးလို့အသက်20အရွယ်မအိုဘိုက AP သတင်းဌာနကိုပြောပြပါတယ်။
No, hardly have people in my age doing a siapo. Even my
ကျမရဲ့ရေယူထဲမှာစီရာပိုဖန်တီးသူဘသူမှမရှိသလောက်ပါ။ကျမရဲ့မောင်မတွေထဲမှာလည်းကျမကလွယ်လို့ဘသူမှမတက်ကြပါဘူး။မိသားစုထဲမှာအမေနဲ့ကျမနဲ့ပဲစီရာပိုလို့သူရှိပါတယ်။စီရာပိုတက်ခေါက်ပကြီးတွေကိုရောင်းပြီးတော့မိသားစုအတွက်ဝင်ဝင်ရှာနိုင်ဖို့အမေစီရာပိုလို့ရင်ကျမအမြဲဝိုင်းကူပေးပါတယ်။
လက်မှုအမှုပညာတစ်ခုဖြစ်တဲ့ဆီယာပိုအတွက်လိုတဲ့တက်ခေါက်ရှာနိုင်ဖို့ကလည်းစိန်ခေါ်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ်။တပန်းပင်မျိုးစိတ်တစ်မျိုးဖြစ်တဲ့ Paper Mulberry ဆိုတဲ့တက်ပင်ကအခောင်ထဲမှာဆီယာပိုတက်ခေါက်ပကြီးကိုလှုပ်လို့ရပါတယ်တဲ့
။ The most challenging part is the plant. Because sometimes the plants didn't grow much.
ခက်ခဲဆုံးကဘာလဲလို့ပြောရမယ်ဆိုရင်တော့ပုံဆွဲလို့ရမယ်တက်ခေါက်မျိုးရှိတဲ့အပင်ရအောင်ရှာရတာကအခက်ဆုံးပါ။စီရာပိုအမှုပညာဖန်တီးနိုင်ဖို့အတွက်လည်းတက်ခေါက်ကိုခွာအဝတ်ဆလိုပျော့သွားအောင်ထူရတာလည်းမလွယ်ပါဘူး။အဲ့ဒါတွေကတော့စီရာပိုတက်ခေါက်ပကြီးတစ်ခုရဖို့လှုပ်ရတဲ့စိန်ခေါ်မှုတွေပါ
။စီရာပိုမှာဆွဲတဲ့ဆေးရောင်တွေကလည်းအပင်တွေကရတဲ့သဘာဝဆေးရောင်တွေဖြစ်ပါတယ်။ဆေးရောင်ချဲတဲ့ဆုပ်တန်ဆိုလဲထန်းလက်နဲ့လှုပ်ထားတာပါ။ခက်တွေပြောင်းလာတာနဲ့အမျှဒီလိုလက်မှုပညာတွေကိုလူငယ်တွေစိတ်ဝင်စားကြတော့ဘူးလို့ဒီနေရာမှာလှုပ်အားပေးနေသူကပြောပြပါတယ်။အထူးသဖြင့်မျိုးပြတွေမှာနေကြတဲ့လူငယ်တွေကရိုးရာလက်မှုပညာတွေကိုလက်ဆင့်ကမ်းယူဖို့စိတ်မဝင်စားကြတော့ပါဘူ
း This traits of trade of siapo making or the tapa making
siapo ဒါမှမဟုတ် tapa တက်ခေါက်ပကြီးတွေကိုလူတိုင်းမလုပ်တတ်ပါဘူး
globalization ကြောင့်ရောအချိန်နဲ့အမျှအပြောင်းလဲတွေဖြစ်နေတာကြောင့်ပါဒီလက်မှုပညာကိုတော်တော်များများမတက်ကြတော့ပါဘူ
း။ Australia တိုက်ရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့ Samoa ကျွန်းနိုင်ငံမှာအနောက်တိုင်းနေမှုထိုင်မှုပုံစံတွေပြောင်းလဲလာနေတာကြောင့်နှစ်ပေါင်း3000ကျော်ရဲကရှိခဲ့တဲ့ယဉ်ကျေးမှုအမွေအနှစ်တွေပျောက်ပြယ်ကုန်ပါကိုတချို့ကစိုးရိမ်နေကြပါတယ်။
The kids are spending their time on phone. They're not going out to the culture stuff that we normally did back in.
အခုကကလေးတွေကဖုန်းပေါ်မှာပဲချိန်ကုန်နေကြပါတယ်။1980 90ပြည့်နှစ်ပိုင်းတွေ2000ခုနှစ်စောပိုင်းချိန်တွေတုန်းကကျွန်တော်တို့လုပ်ခဲ့ကြတဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေကိုသူတို့စိတ်မဝင်စားကြတော့ပါဘူး။အခု21ရာစုမှာပတ်ဝန်းကျင်အနေထားကလုံးဝပြောင်းလဲသွားပြီမို့ကျွန်တော်တို့ဆာမိုအာလူကြီးတွေအနေနဲ့စိတ်ပူတင့်ပါတယ်ခေတ်လူငယ်တွေကိုကိုယ်ယဉ်ကျေးမှုတွေဓလေ့ထုံးစံတွေအကြောင်းသိရှိနားလည်အောင်လုပ်ဖို့ကျွန်တော်တို့မှာတာဝန်ရှိလာပါတယ်မဟုတ်ရင်ကျောင်းတက်မှာနည်းနည်းပါးပါးသင်ယူနိုင်ကြတော့မှာပ
ါ Pacific သမုဒ္ဒရာထဲမှာရှိတဲ့ဆာမိုအာကျွန်းပေါ်မှာလွန်ခဲ့တဲ့နှစ်ပေါင်း3500လောက်ထဲကသက်ရှိတွေနေထိုင်ခဲ့ကြတဲ့အထောက်အထားတွေတွေ့ရှိခဲ့ပါတယ်1962ခုနှစ်မှာနယူးဇီလန်နိုင်ငံကနေလွတ်လပ်ရေးရခဲ့တဲ့ဆာမိုအာကျွန်းနိုင်ငံဟာဒဏ္ဍသဟာယအဖွဲ့ဝင်နိုင်ငံတစ်ခုလည်းဖြစ်ပါတယ်ခေတ်မီကျွန်းနိုင်ငံတစ်ခုဖြစ်အောင်စ조사နေတဲ့တစ်ချိန်တည်းမှာဘိုးဘွားတွေအစဉ်ဆင့်လက်ဆင့်ကမ်းလာခဲ့ကြတဲ့နေမှုထိုင်မှုပုံစံတွေယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းနိုင်အောင်လဲဆာမိုအာကျွန်းသူကျွန်းသားတွေစ조사နေကြပါတယ်ရှင်ကျွန်မစုမြတ်မော်ပါ
ဒါကတော့အမွေနှစ်ထိန်းသိမ်းနေတဲ့ဆမိုဝါကျွန်းအကြောင်းကိုမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေထဲမှာဆိုရှယ်မီဒီယာတွေပေါ်မှာလူကြီးများတဲ့10မိနစ်စာဗီဒီယိုသတင်းတိုလေးတွေကိုပြောပြပေးကြပါရစေ။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကဖြစ်ပွားခဲ့တဲ့လေယာဉ်ထိခိုက်မှုတွေထဲမှာတော့ F-35 တိုက်လေယာဉ်ပြက်ကြတာလေယာဉ်မှုလွတ်မြောက်သွားပါတယ်။တက္ကသမှာတော့လေရင်လေတဲ့မရောက်ခင်မှာအင်ဂျင်မီးဆွဲလို့ခီးတယ်တွေပြန်ဆင်းပြေးခဲ့ရပါတယ်။ဒီလိုမျိုးဆိုရှယ်သတင်းမီဒီယာတွေပေါ်မှာလူကြီးများတဲ့10မိနစ်သတင်းတိုလေးတွေကိုစူးစီးပြီးတော့မယေးသနာကျော်ကတင်ဆက်ပေးထားပါတယ်။
အမေရိကန်ပြည်အောင်သူတက်ဆက်ပြည်နယ်ဟျူစတန်မြို့ကလေရင်ဝင်မှာလေရင်ပေါ်ကခီးတယ်တွေအမြန်ဆင်းနေကြရတာဖြစ်ပါတယ်။လေရင်တောင်ပံအောက်ကမီးတောက်တွေထွက်နေတာကိုလေရင်ထဲကနေခီးတယ်တွေရိုက်ထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဖေဖော်ဝါရီ2ရက်နေ့ကခီးတယ်တရာကျော်လိုက်ပါမယ်ယူနိုက်တက်လေကြောင်းလိုင်းခီးစဉ်အမှတ် 1382 လေရင်မှာလေရင်အင်ဂျင်ပြဿနာရှိရလို့သိရလို့လေရင်ပြန်တက်ဖို့မလုပ်တော့ဘဲနဲ့ခီးတယ်တွေကိုဆင်းခိုင်းရတာပါ။ဘယ်သူမှထိခိုက်တံရမရခဲ့ဘူးလို့လေးဆောင်လိုင်းကပြောပါတယ်။ George Bush အပြည်ပြည်ဆိုင်ရာလေဆိပ်ကနေပြီးတော့ New York မြို့ LaGuardia လေဆိပ်ကိုမနေ့၈နာရီခွဲလောက်မှာထွက်ခွာမဲ့ Airbus 319လေပေါ်မှာခီးတယ်104ယောက်နဲ့လေယာဉ်အမှုထမ်း5ယောက်ပါရှိတယ်လို့လေဆောင်လိုင်းကဆိုပါတယ်။အဲ့ဒီမတိုင်ခင်ရက်ပိုင်းတုန်းကပဲ American လေဆောင်လိုင်းရဲ့ပြည်ရင်းခီးတဲ့တင်လေယာဉ်တစ်စင်းဟာ Washington မြို့တော်ရဲ့ Reagan အမျိုးသားလေဆိပ်မှာဆင်းသက်ခံနေမှာ American စစ်တပ်ရဲ့ Black Hawk ရဟတ်ယာဉ်နဲ့လေထဲမှာတိုက်မိပြီးတော့ဖိုတိုမှန်မြစ်ထဲပြုတ်ကျသွားခဲ့လို့လေရင်ပေါ်မှာကရဟတ်ယာဉ်ပေါ်မှာပါသူ69ဦးလုံးသေဆုံးသွားခဲ့ရပါတယ်။ American လေထဲတိုက်လေပြတ်ကျတဲ့ပုံကိုဗီဒီယိုမှတ်တမ်းမှာတွေ့ရတာပါ။ Alaska ပြည်နယ်ကလေထဲစခန်းမှာလေကျင်ရေးလုပ်နေတော့F-35 တိုက်လေယာဉ်တစ်စင်းပြတ်ကျသွားခဲ့ပေမဲ့လေယာဉ်မှုကတော့အသက်အန္တရာယ်ကနေပြီးတော့လွတ်မြောက်သွားခဲ့ပါတယ်။ဇန်နဝါရီလ28ရက်နေ့မှာအဲ့လေယာဉ်ကလေထဲမှာဆက်ချိုရွေးမှုဖြစ်ခဲ့ပေမဲ့လေယာဉ်မှုကလေယာဉ်ကနေပြီးတော့အချိန်မီခုန်ထွက်နိုင်ခဲ့တယ်လို့34တိုက်လေယာဉ်အုပ်စုရဲ့ဦးစီးအရာရှိဖြစ်တဲ့လေတပ်ဗိုလ်မှူးကြီးပေါ်ထွန်ဆန်ကပြောပါတယ်။ Ilsen လေတပ်စခန်းမှာလေယာဉ်စစ်တပ်ဖို့လုံတုံပြတ်ကျတာဖြစ်ပြီးတော့မပြတ်ကျခင်နေမှာပဲလေယာဉ်မှုကအရေးပေါ်အခြေအနေဖြစ်နေပြီဆိုတာကိုအချက်ပေးခဲ့တာပါ။Ilsen လေတပ်စခန်းမှာ F-35 တိုက်လေ54စင်ထားရှိဖို့2018ခုနှစ်တုန်းကစီစဉ်ခဲ့ပြီးတော့ဒေါ်လာ1,500ကျော်ကုန်ကြတဲ့အဆောက်အအုံ36လုံးနဲ့နေအိမ်ထားစဉ်တော်တော်များများတိုးချဲ့တည်ဆောက်ခဲ့ပါတယ်။အဲ့အခြေစိုက်စခန်းမှာလေတပ်အစစ်မှုထမ်းနဲ့မိသားစုဝင်ပေါင်း3,500လောက်နေထိုင်တာဖြစ်ပါတယ်။ F-35 အမျိုးအစားလေယာဉ်ကတော့ခီးစဉ်တစ်ခါကိုရနာစရာမလိုဘဲနဲ့12နာရီကျော်ဇက်တိုက်ပြန်တန်းနိုင်ပြီးတော့မြောက်ကဘာကျန်းတစ်ခုလုံးကိုခရီးလမ်းကြောင်းတစ်ခုထဲနဲ့ရောင်းနိုင်စွမ်းရှိတာဖြစ်ပါတယ်။နှစ်တကူနေ့ဇန်နဝါရီလ29ရက်နေ့မှာ မြောက်ကိုရီးယားပြည်သူတွေဟာနိုင်ငံတီထောင်တဲ့ခင်မီဆွန်ရဲ့သူ့ရဲ့တောင်နောက်တစ်ချိန်ခေါင်းဆောင်ဖြစ်လာတဲ့ကင်ဂျွန်အီရိုရဲ့ကျေးရုပ်တုတွေစီပန်းဂျန်သွားရောက်ပြီးခါဝါပြုခဲ့ကြတယ်လို့တောက်ကြံတဲ့ဇန်နဝါရီလ31ရက်နေ့ကနိုင်ငံမှာမီဒီယာကသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာ KCN နဲ့သတင်းဌာနရဲ့ဗီဒီယိုမှတ်တမ်းတွေအရအရသာပြည်သူတွေနဲ့စစ်သားတွေကမိုးလင်းအာရုံတက်ချိန်မှာကျေးရုပ်တုကြီးတွေရှိပန်းဂျန်ကိုသွားရောက်ပြီးတော့တချို့ကဥညကာရဝပြုတချို့ကဆေးရည်ပြအလေးပြုကြတာတွေ့ရပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကတော့နျူကလ িয়ার လက်နက်စက်ရုံတစ်ခုကိုတွားရောက်စစ်ဆီးပြီးတော့နိုင်ငံရဲ့နျူကလ িয়ার စွမ်းအားတိုးမြင့်မှုတိုက်တွန်းခဲ့တယ်လို့ဇန်နဝါရီလ29ရက်နေ့ကနိုင်ငံပိုင်မီဒီယာတွေမှာဖော်ပြပါတယ်။သူ့ရဲ့ခီးစဉ်ကဘယ်ချိန်ကတွားခဲ့တာလဲ။နောက်ပြီးတော့အဲ့ဒီစက်ရုံတွေဘယ်နေရာမှာတည်ရှိလဲဆိုတာတော့မဖော်ပြပါဘူး။ဒါပေမဲ့ကင်ဂျွန်အွန်းရဲ့ခီးစဉ်ဓာတ်ပုံတွေရမနစ်ကစက်တင်ဘာလတုန်းကတွားခဲ့တယ်ယူရေနီယံတန့်စင်စက်ရုံကိုပဲတွားခဲ့တာဖြစ်နိုင်ပါတယ်။ဒီစက်ရုံမှာလက်နက်အစစ်မီနျူကလ িয়ার ပစ္စည်းတွေထုတ်လုပ်နိုင်တာနိုင်ငံရဲ့နျူကလ িয়ার အကာအကွယ်ကိုအားဖြည့်နိုင်တာတွေသိပ္ပံပညာရှင်တွေနဲ့တခြားသူတွေကိုကင်ဂျွန်အွန်းကချီးကျူးသွားပါတယ်။တိုကျိုမြို့မြောက်ဘက်ကယာရှိယိုမြို့မှာထရက်ကားကျသွားတဲ့မြေပြိုခြင်းဖြစ်ပါတယ်။ခိုင်ရမှုမရှိတော့တဲ့မြေအောက်မြေသားကြောင့်ရုတ်တရက်ပြိုကျသွားတဲ့မြေကြီးအပေါက်ထဲပိတ်မိနေတဲ့အဲ့ထရက်ကားမောင်းတဲ့သူကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်တာတပတ်ကျော်ကြာမဲ့ရင်းနဲ့အပျက်စီးတွေကြောင့်အခက်အခဲတွေ့နေတာပါ။ရာရှိယိုမျိုးကလမ်းစုံမှာဇန်နဝါရီလ28ရက်နေ့ကမြေပြိုကျတာဖြစ်ပြီးတော့ထရက်ကားကမြေပြိုကျတဲ့အချိန်မှာမြေကြီးအောက်ထဲပါသွားတာပါ။အခင်းဖြစ်ပြီးတော့တပတ်ကျော်ကြာတဲ့အထိဒီအသက်84နှစ်အရွယ်ရင်မောင်းရဲ့အခြေအနေကိုမသိရသေးပါဘူး။မြေပြိုကျတဲ့ပေါက်ကအိုလံပစ်ရေကူးကန်တစ်ခုစာလောက်ရှိတဲ့ပေ130လောက်ထိကျဲပြီးတော့အနက်ပေ50လောက်ရှိပြီးတော့အထဲမှာကွန်ကရစ်အကျိုးပဲနဲ့တခြားအမိုက်တရိုက်တွေစုပုံနေပါတယ်။မြေအောက်ရေစိုးပိုက်ကလည်းရေတွေထွက်နေတာပါ။ဒီမြေပြိုခြင်းကမိန်းလာပိုက်လိုင်းတွေတန်ကြီးတဲ့ပျက်စီးလို့ဖြစ်နိုင်တယ်လို့ရာရှိယိုမြို့အာဏာပိုင်တွေကဆိုပါတယ်။ကားရဲ့ခေါင်းကန်ကလည်းမြေကြီးနဲ့အမိုက်တရိုက်တွေအောက်မှာပိတ်မိနေတာပါ။အဲ့ဒီရှိနိုင်လို့ကယ်ဆယ်ရေးသမားတွေလည်းရေမောင်းကိုအပြည့်အဝရှာဖွေကယ်ဆယ်ရေးမလုပ်နိုင်ကြပါဘူး။ဇိုင်းဝမ်းတဲ့ကမြေနဲ့အပြည့်စည်တွေကိုရှင်းလင်းမှုအဆက်ရန်များကြီးတွေတုံးနိုင်ဖို့ဒုတိယမြေဆောင်တစ်ခုကိုတွင်းထဲကိုတူးဖောက်တာကိုတော့ဖေဖော်ဝါရီလ3ရက်နေ့ကပဲစပြီးတော့လုပ်ပါတယ်။ခရိုင်အာနာဝိုင်တွေကတော့အနီးနားကမြို့နဲ့မြို့နယ်12ခုကအိမ်ထောင်စုတွေစီးပွားရေးလုပ်ငန်းတွေအထူးအရေးကြီးတာကလွဲပြီးတော့နှစ်နာရီကနေ3နာရီကြာရေသုံးဆွဲမှုရပ်တန့်ပေးဖို့တောင်းဆိုထားခဲ့တာပါ။အဲ့လိုမျိုးရေသုံးဆွဲတာရပ်တန့်လိုက်ရင်တော့တွင်းထဲကရေမျက်နှာပြင်ပြောင်းလဲဖြစ်သွားနိုင်ပါလိမ့်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းတွေကဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုတူတူထွားထွားလေးတွေကိုစူးစီးပြီးတော့မဲအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
ဟာမတ်စ်တွေဖန်ဆီးထားတဲ့တရားခံတွေစနေနေ့နောက်ဆုံးတာပြန်လို့မပေးဘူးဆိုရင်အပြစ်ခက်ရစဲကြီးကိုဖျက်ပစ်လိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။အစ္စရေးကဆုံးဖြတ်ရမှာဖြစ်ပေမဲ့စနေနေ့နေ့လည်း12နာရီနောက်ဆုံးထားပြီးတော့တရားခံတွေအားလုံးကိုပြန်လို့မပေးဘူးဆိုရင်အပြစ်ခက်ရစဲကြီးကိုဖျက်လိုက်တာကောင်းပါတယ်လို့သမ္မတထရမ့်ကမနေ့ကပဲအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။အပြစ်ခက်ရစဲသဘောတူညီချက်ကိုအစ္စရေးဘက်ကဖောက်ဖျက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဟာမတ်စ်တွေကတရားခံတွေပြန်လွှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးတဲ့နောက်သမ္မတထရမ့်ကမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်25ရာခိုင်နှုန်းအခွန်တိုးကောက်မှာဖြစ်တယ်လို့ဒီသွင်းကုန်တွေနဲ့ပတ်သက်ပြီးတော့အဓိကတင်သွင်းနေတဲ့နိုင်ငံအချို့ပေါ်အခွန်ကင်းလွတ်ခွင့်နဲ့ကန့်သက်ချက်လျှော့ပေါ်ပေးထားတာတွေကိုလည်းပြန်ရုပ်သိမ်းမယ်လို့ပြောလိုက်ပါတယ်။ဖေဖော်ဝါရီလ10ရက်တနင်္လာနေ့ကအခွန်တိုးကောက်မဲ့သမ္မတမိတ်ကြီးညာချက်လက်မှတ်ရေးထိုးစဉ်ဒါဟာအမေရိကန်ပြည်ထောင်စုပို့ပြီးချမ်းသာလာဖို့အခြေလမ်းအစဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်ကရင်နယ်ခြားစောင့်တပ် BGF တပ်ဖွဲ့ခေါင်းဆောင်ဘုံမူကြီးစောချစ်သူအပါအဝင်3ယောက်ကိုဖမ်းဝရမ်းထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းရေးအဖွဲ့DSI ကထိုင်းအစိုးရကိုတင်ပြထားပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံဘက်ကအွန်လိုင်းလိင်လင်ခိုင်းတွေနဲ့ဆက်ဆက်ပြီးလူမှောင်ခိုကူရမှာပါဝင်ပတ်သက်ခဲ့တယ်ဆိုတော့မတင်ကောင်းမှုနဲ့ထိုင်းအစင်းမြင့်ရဲအရာရှိ2ဦးကိုထက်ပြည်နယ်ကနေဘန်ကောက်ကိုဆင့်ခေါ်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်။ထိုင်းရဲဗိုလ်ချုပ်2ဦးကိုဘန်ကောက်ရဲဌာနချုပ်ကိုချက်ချင်းလာရောက်ဖို့ထိုင်းရဲတပ်ဖွဲ့အကြီးအကဲကဒီကနေ့ဖေဖော်ဝါရီလ17ရက်နေ့မှာဆင့်ခေါ်လိုက်တာပါ။ဒါပြင်အွန်လိုင်းငွေလိမ်ခိုင်းတွေနဲ့ရာဇဝတ်မှုတွေကြောင့်ထိုင်းနိုင်ငံကနှိစင်မီအင်တာနက်နဲ့ဆက်သုံးစီဖျက်တောက်ခဲ့တဲ့မြန်မာနိုင်ငံနယ်စပ်ဒေသအခြေအနေကိုထိုင်းကာကွယ်ဝင်ကြီးကဒီသတင်းပတ်ထဲတွားရောက်ကဲခတ်ဖို့ရှိနေကြောင်းလည်းထိုင်းနိုင်ငံထုတ်သတင်းတွေမှာဖော်ပြထားပါရဲ့ရှင်
။အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Cider Hamdan ဖြစ်ပါတယ်။ကျွန်မကစုမော်ပါရှင်။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လူရဆန္ဒတွေပြကြပါသေးရှင်။
This program has come